Welcome to the Voice of America in Burmese.
Mingla nane khema khmyar to da shin mya swin lan chan mi ja ba se VOA American tan ga 2018 khu ne February la 6 ye cha da wadin ni nane khin season ni go American pi daw su myo ro Washington DC ga ni dai yai thau lwin pi ni ba bi line do meter 32 kHz 433 nya line do meter 40 kHz 433 nya ne line do meter 48 kHz 6153 nya lo a pyin VOA ye Facebook swin na phit de VOA Burmese news ma le a chain ne dabye ni na sin nai ja ba de khmya ကျွန်တော်ဆံမိုးပြီပါခင်ဗျာအခုနောက်ကင်အစီအစဉ်လေးတောင်းယူတင်ဆက်ပေးမှာပ
ါကျွန်တော်ကတော့ကျော်စံသားပါအငင်းပွားနေတဲ့ American အစိုးရအသုံးစိနေပတ်သက်ပြီးအထက်လွှတ်တော်မှပါတီနှစ်ရပ်တို့သဘောတူညီမှုရရှိသွားကြပါပြီ Olympic ဖွင့်ပွဲကိုမြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမတယောက်မဲ့ကိစ္စတောင်ကိုရီးယားကကြိုးဆိုလိုက်ပါတယ် American ဦးဆောင်ပြုံးမဲ့ Cobra Gold စီးရီးလေးကျင်းမှုကမြန်မာကိုဖက်ထုတ်ဖို့ American လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်ဒီလိုနောက်ဆုံးရအရေးကြီးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုတရင်နေကြီးညာပြီးနားဆင်ကြမယ်တရင်တော်လေးဒီမှာဆိုရင်တော့အမေရိကန်နိုင်ငံနဲ့နိုင်ငံပေါင်း29နိုင်ငံပူးတွဲပြီးတော့ထိုင်းနိုင်ငံမှာပြုလုပ်မယ် Cobra Go စီးရီးလေ့ကျင့်မှုမှာမြန်မာနိုင်ငံကိုလေးလာသူဖြစ်နေတယောက်ဖို့ဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးတော့
The United States supports regional initiatives that build capacity to cooperate in saving lives during natural disasters.
အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရသူကရှင်းပြသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်အဲ့ဒါအပြင်အိန္ဒိယစစ်တပ်ကမြန်မာစစ်တပ်ကိုကုလညီညာရေးထိန်းသိမ်းမှုတင်တန်းပို့ချတဲ့အပေါ်တုံးသက်သူတွေရဲ့သဘောထားအမြင်ဂျပန်နိုင်ငံရောက်အမေရိကန်ဒုတိယသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့မြောက်ကိုရီးယားအရေးဆွေးနွေးကြတယ်ဆိုတဲ့သတင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညီမကိုရီးယားတောင်ကိုရီးယားဆောင်းရသည့်အိုလံပစ်ပြိုင်ပွဲကိုတက်ရောက်မယ်ဆိုတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအစိုးရရန်များတွေရဆိုင်ဖို့ချင်းကြောက်ထားတဲ့အချိန်မတိုင်ခင်တရက်ပဲအလိုမှာအထက်လွှတ်တော်ကပါတီနှစ်ရခေါင်းဆောင်တွေသဘောတူညီမှုတရားရရှိသွားကြပြီဖြစ်ပါတယ်။ဒါကြောင့်ဗဟုအစိုးရအတွက်နှစ်နှစ်စာခွင့်ပြုငွေရရှိသွားမှာဖြစ်ပေမဲ့အငင်းပွားနေတဲ့လူဝင်မှုပြဿနာကတော့မပြေလည်သေးပါဘူး။အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ကန်တကီပြည်နယ် Republican အမတ် Mitch McConnell ကကာကွယ်ရေးအစိုးရနဲ့တခြားဦးစားပေးလုပ်ငန်းတွေအတွက် Congress မှာသဘောတူညီမှုရရှိဖို့လမ်းပွင့်သွားပြီဖြစ်လို့ဝန်မြောက်ကြောင်းပြောပါတယ်။အမတ်အနေစုခေါင်းဆောင် New York Democrat အမတ် Chuck Schumer ကလည်းလန်ဒန်ချီကြံမြင့်ခဲ့ပြီးတဲ့နောက် budget သဘောတူညီမှုရရှိလာခြင်းဟာစစ်မှန်တဲ့ထိုးဖောက်အောင်မြင်မှုဖြစ်တယ်လို့ဆိုပါတယ်။ဒီသဘောတူညီချက်ဟာနိုင်ငံကာကွယ်ရေးနဲ့ပြည်တွင်းအစီအစဉ်တွေအတွက် American အစိုးရအနေနဲ့နှစ်နှစ်တာကာလအတွင်းဒေါ်လာ billion 300သန်းပေါင်း3သိန်းခွင့်ပြုမဲ့ကိစ္စဖြစ်ပါတယ်။ဒီသဘောတူညီချက်ပေါ်သမ္မတအင်ဂျီရောကတော့အပြုသဘောရှိပေမဲ့တာဝန်ယူပြောကြားမှုတစုံတရာမရှိသေးပါဘူး။အလို့တော်အမအနေစုခေါင်းဆောင်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အမနန်စီပလွန်စီကတော့ဒါကာလို့ခေါ်တဲ့ကလေးဘဝကလေးကရောက်လာသူတွေအရေးနဲ့ပတ်သက်ပြီးအလို့တော်ဥက္ကဋ္ဌရီပပ်ဘလစ်ကန်အမပေါ်ရိုင်ယန်ကအလုံးပါဝင်တဲ့မဲခွဲမှုတရမလုံးမချင်းဒီအသုံးစရိတ်ကိစ္စကိုဆန်းရန်ထားမယ်လို့ပြောထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ကပြင်သစ်မှာဘတ်စတိုဒီပြင်သစ်အမျိုးသားနေအခမ်းအနားကိုရှုဆန်းခဲ့ပြီးတဲ့နောက်မှာအဲ့ဒီအခမ်းအနားထက်ပိုပြီးကြီးကျယ်တဲ့ဆေးပြအခမ်းအနားကိုဝါရှင်တန်မှာကျင်းပလိုတဲ့အတွက်အမေရိကန်ရဲ့စင်အားကြီးမားမှုကိုပြတ်တာမယ့်အစီအစဉ်တွေလှုပ်ဆောင်ဖို့ပင်နဂန်ကာကွယ်ဌာနအကြီးအကဲတွေကိုသမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးလိုက်ပါတယ်။ကာကွယ်ဝန်ကြီးဂျင်မက်တစ်ကဆေးပြအခမ်းအနားနဲ့ပတ်သက်ပြီးအစီအစဉ်တချို့လှုပ်ဆောင်ဖို့အတွက်စစ်ရာရှိတွေကိုညွှန်ကြားထားပြီးနောက်ဆုံးရွေးချယ်ဆုံးဖြတ်ချက်ချဖို့အတွက်သမ္မတကိုတင်ပြမယ်။မဖြစ်ကြောင်းနဲ့သမရရဲ့စစ်တပ်ပေါ်မှာချစ်ခင်မှုနဲ့လေးစားမှုကိုသူ့အနေနဲ့ကောင်းကောင်းကြီးသဘောပေါက်ကြောင်းဝန်ကြီးမက်တစ်ကအိမ်မြူမှာဗုဒ္ဓဘူးနေကတရင်တောက်တွေကိုပြောပါတယ်အခမ်းအနားကျင်းပနိုင်ရရှိတဲ့ရက်3ရက်ကတော့မေလ28ရက်မှာကြောက်တဲ့ Memorial Day ကိုစစ်တွင်းကြာဆုံးသူတွေကိုဂုဏ်ပြုတဲ့နေ့ဇူလိုင်လ4ရက်မှာကြောက်တဲ့လွတ်လပ်ရေးနေ့ဒါမှမဟုတ်ရင် November 7ရက်နေ့မှာကြောက်တဲ့စစ်ပြန်များနေ့လို့ဖြစ်ပါတယ်သမရထရမ့်နေနဲ့အရင်တုန်းကပါရီမှာတွေ့မြင်ခဲ့တဲ့ဇူလိုင်14ရက်ပြင်သစ်အမျိုးသားနေလို့ပုံစံမျိုးအမေရိကန်မှာကျင်းပလို့ကြောင်းနဲ့ဒီခန်းနာရဲ့ပိုးပြီးကြီးမှကြီးကျယ်တဲ့ခန်းနာကိုကျင်းပခြင်းကြောင်းပြင်သစ်သမ္မတကိုပြောကြားခဲ့တာဖြစ်ပါတယ်
။ဆောင်းရာသီအိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့ညီမကင်မယိုဂျွန်လာရောက်မဲ့ကိစ္စကိုကြိုဆိုတယ်လို့တောင်ကိုရီးယားသမ္မတအိမ်တော်ဘလူးဟောက်စ်ကကြေညာလိုက်ပါတယ်။ကင်ဂျိုဂျွန်ဟာမြောက်ကိုရီးယားနိုင်ငံရဲ့ရုပ်ပြအကြီးအကဲပါဝင်အရာရှိကြီးသုံးဦးနဲ့အတူစောက်ကြံနေပြုလုပ်မဲ့အာဇာပွဲတော်ဖွင့်ပွဲကိုတက်ရောက်မှာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကအဖီပေးကြောင်းတောင်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဖော်ပြပါရယ်ကင်ဂျွန်အန်ရဲ့ညီမဖြစ်ုံသာမကအာနာယအလုံသမားပါတီရဲ့ထိပ်တန်းခေါင်းဆောင်တူဦးလည်းဖြစ်တဲ့ကင်မယိုဂျွန်ဟာ နေဆက်ဖြတ်ပြီးတောင်ကိုရီးယားကိုလာရောက်တဲ့ကင်မီဒါစုတဲကပထမဦးဆုံးသောမျိုးဆက်တူတွေဖြစ်ပါတယ်။အဖွဲ့ဝင်280ပါမြောက်ကိုရီးယားအဖွဲ့တစ်ခုကတော့တောင်ကိုရီးယားနိုင်ငံကိုဗုဒ္ဓဟူးနေ့ကစတင်ရောက်ရှိနှင့်ပြီးဖြစ်ပါတယ်။ဒီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအကစားသမားတွေပါဝင်တာဟာကိုရီးယားကျွန်းဆွယ်ပေါ်ပြန်လည်စစ်မြန်ချက်မျှော်လင့်ချက်ရောင်ကြီးမြင့်မားစေပြီးညီညာရေးအတွက်ဘယ်လိုအစာပြုမှုမျိုးကိုမဆိုဗက်တီကန်အနေနဲ့လှုပ်ဆောင်ဖို့အစီအစဉ်ရှိတယ်လို့ပိုဂျန်မကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။
ဗင်နီဇွဲလားနိုင်ငံရဲ့ရေနံလုပ်ငန်းပေါ်မှာကန့်သက်ပိတ်ပင်မှုကြီးတွေချမှတ်ဖို့အတွက်အမေရိကန်ပြည်ထောင်စုကနေအလေးနဲ့သာစဉ်းစားနေပြီးသမ္မတဒေါ်နယ်ထရမ့်ကနေဆုံးဖြတ်ချက်ချမှတ်လိုက်မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။လက်တင်အမေရိကန်နဲ့ Caribbean Key Data Keyson နောက်ဆုံး Key တစ်ထောက်ဖြစ်တဲ့ Jamaica နိုင်ငံ Kingston မြို့ကိုဆက်လက်ထွက်ခွာသွားချိန်မှာပဲဝန်ကြီး Tillerson ကသတင်းတောက်တွေကိုခုလိုပြောကြားလိုက်တာပါ။ဒီလိုဆုံးဖြတ်ချက်ချမယ်ဆိုရင်ဗဲနိုင်ငံတွေပေါ်တည်ရောက်မှုရှိနိုင်မယ်ဆိုတာ Data တွင်အမေရိကန်ရဲ့မဟာမိတ်တွေနဲ့ဆွေးနွေးတင်ပြသွားချင်သေးတယ်လို့လည်းပြောပါတယ်။တခုခုမေ့ကြံနေမလားဆိုတာသူတို့ရဲ့အမြင်တွေကိုကြားကျင်တဲ့အတွက်ဒီကိစ္စကအရေးကြီးကြောင်းနဲ့ရေနံလုပ်ငန်းပေါ်မှာအတော်လေးပြင်းထန်မှုရှိတဲ့ပိတ်ပင်မှုလုပ်မယ်ဆိုရင်သူတို့ဘယ်လိုတွေးခေါ်မလဲဆိုတာသိကြင်ကြောင်းနဲ့ဝန်ကြီးတယ်လက်ဆန်ကပြောပါတယ်။သမ္မတနီကိုလက်စ်မာဒူရိုလက်အောက်မှာစီးပွားရေးနဲ့လူသားပေးဒုက္ခကြက်တဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားလူလူရဲ့ဆိုးရတဲ့အခြေအနေနဲ့ရေနံလုပ်ငန်းပေါ်မှာကန့်သက်နိုင်ခြေတွေဟာသူ့ရဲ့ခီးစဉ်တွင်နေရာတိုင်းမှာဆွေးနွေးသွားမယ့်ကိစ္စဖြစ်ပါတယ်လို့ဝန်ကြီးတယ်လက်ဆန်ကပြောပါတယ်
။UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပရိဒမ်ယူရိုဗီရေကသတင်းများဆက်လက်ကြေညာနေပါတယ်။မြန်မာအင်ဂျင်ဂျင်ထိုင်းနိုင်ငံမှာနောက်ပတ်ကျရင်ပြုလုပ်မဲ့ American ဥဆောင်စီရေးလေ့ကျင့်မှုကမြန်မာနိုင်ငံကိုဖက်ထုတ်ဖို့ American လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအရေးယူဆောင်ရွက်ရေးအတွက် American ကဒဏ်ခတ်အရေးယူမှုတွေပုံမချမှတ်ပြီးဖိအားပေးဖို့တောင်းဆိုမှုတွေလုပ်နေချိန်မှာအခုလိုတောင်းဆိုချက်လည်းပေါ်ထွက်လာတာဖြစ်ပါတယ်။February 7မှာစတင်ကျင်းပမဲ့ဒီ Cobra Gold စီးရီးလက်ကျင်းမှုမှာမြန်မာနိုင်ငံပါဝင်မဲ့အစီအစဉ်ဟာလည်းပြီးခဲ့တဲ့နွေရာသီကရိုဟင်ဂျာစစ်သွေးကြွတွေတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာတပ်ဖွဲ့ဝင်တွေကရန်နေချီတဲ့အရာသားတွေကိုစက်ပြီးကြေးရွာတွေကိုမိရှုဖျက်ဆီးခဲ့တယ်လို့ဆွဆွဲခံရခြင်းလည်းဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်လည်းရိုဟင်ဂျာ9သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ဒါတွေဟာမြန်မာနိုင်ငံအနေနဲ့ရခိုင်ပါဝင်ကျပူရဲ့ကော့ပရာဂိုစီးရီးလက်ကျင့်မှုမှာပါဝင်မဲ့ကိစ္စဟာပိုပြီးအငင်းပေါ်စရာဖြစ်နေတာပါ။အာရှပစိဖိတ်ဒေသကနိုင်ငံတော်များများပါဝင်မဲ့အမေရိကန်ရဲ့အကြီးမားဆုံးနှစ်စဉ်စီးရီးလက်ကျင့်မှုအတွက်မြန်မာအစိုးရဘက်ကစစ်အရာရှိ3ယောက်ကိုအကဲခတ်သမားအဖြစ်ပါဝင်ဖို့ဖိတ်ကြားထားတယ်လို့အမေရိကန်ပန်တဂန်စစ်ဌာနချုပ်ကဆိုပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆိုးရတဲ့လူခွင့်ချုပ်ဖောက်မှုတွေဟာအဆုံးမသတ်သေးပဲလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေသေးပဲလို့နိုင်ငံတကာလူခွင့်ရဲ့ဆောင်ရွက်နေတဲ့ Amnesty International အဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာအမျိုးသား7ယောက်နဲ့အမျိုးသမီး7ယောက်ကိုသူတို့အဖွဲ့ကလည်း January 18ရက်ကနေ31ရက်အတွင်းမှာတွေ့ဆုံမိန့်မြန်းပြီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာအာဏာပိုင်တွေဘက်ကရိုဟင်ဂျာတွေနိုင်ငံတည်းကနေမထွက်ထွက်အောင်ဖြစ်ပေါ်စေတဲ့အခြေအနေတွေလှောက်ဆောင်နေတယ်လို့ပြောပါလေရိုဟင်ဂျာမိသားစုတွေကိုစပါးကင်းနေစီတွားလို့မရအောင်ဈေးတွေတွားလို့မရအောင်တားမြစ်ထားတာပြန်ထောက်ပံ့ကူညီမှုတွေမရအောင်လည်းကန့်သက်တယ်လို့ဖော်ပြထားပါတယ်ဒါကြောင့်အခုလက်တလောသတင်းပတ်တွေအထိဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာသူတွေရှိနေစေဖြစ်တယ်လို့အစားအသောက်မလုံလောက်တာကနောက်ပိုင်းရောက်သူတွေရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့အစီရင်ခံစာထဲဖော်ပြပါတယ်ပြီးခဲ့တဲ့ဩဂုတ်လကနေစက်တင်ဘာနှောင်းပိုင်းကျမှရိုဟင်ဂျာအမျိုးသမီးအမျိုးသားနဲ့ကလင်ငယ်ရီပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကအဆိုးဆုံးဒုက္ခရချုပ်ဖောက်မှုတွေလုပ်ခဲ့ပေမဲ့အခုချိန်ထိရိုဟင်ဂျာတွေရခိုင်ပြည်နယ်မြောက်ပိုင်းမနေနိုင်ဆိုရဲရွေးချက်နဲ့လည်းဆက်ပြီးဆောင်ရနေပုံရတယ်လို့ပြောပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့ရ ेंजर တွေကငတ်ပြတ်အောင်လုပ်တဲ့ဖမ်းဆီးလို့ရပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေသေးပဲလို့ဖော်ပြထားပါတယ
်လွန်ခဲ့တဲ့နှစ်နှစ်ကဖြစ်ပေါ်ခဲ့တဲ့ကမ္ဘာအကြီးအမားဆုံးစိုက်ဘာလူရဲမှုတစ်ခုမှာပါဝင်ပတ်သက်ခဲ့တယ်ဆိုရဲဆွေးချက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဖိလစ်ပိုင်နိုင်ငံကိုဥပဒေကြောင့်အများတရားစွဲဆိုလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ဗဟိုဘဏ်ဒုတိယအကြီးအကဲအဘူဟာဆန်ကပြောကြားလိုက်ပါတယ်ဘယ်သူဘယ်ဝါလက်ချက်မှန်မသိရတဲ့ဒီခိုးယူမှုမှာနယူးယောက်စီအမေရိကန်ဘဟုဘန်စင်းကနေဒေါ်လာ81သန်းကိုငွေလွှဲအမိန့်စာအတုနဲ့2016ဖေဖော်ဝါရီမှာထုတ်ယူသွားခဲ့တာဖြစ်ပါတယ်။ Lingwei, Manila, Chesai, Reserve, Kudayan, we have Bangu, Rebian, Big Abbey, Philippine Nangan, Casino, Langoza, Lunga, Machia, Belgogera, Pitalo, Suvare. Philippine Reserve, Kudayan, Yangwei, Bangara, Bangladesh, Baninem, Hokdarigo, Janzin, Yetema, Thuru Bangu, Zagam, Lupone, Thuru Nine, Yayago, Yaubrina, and Y Tolodago, Timbiani, Pitalo, Lepian, Tumpian, Piotagavare.
Taiwan Juma, Inabian, again, Danjau. တေဆုံးသူအနေဆုံး6ဦးရှိခဲ့တယ်လို့အဆောက်အဦနှုတ်ကလည်းဒစိတပိုင်းပြောကြသွားပါတယ်။ဒါကြောင့်ဒါပြန်အန်ရရှိလောက်အောင်လည်းတင်ဆောင်နေတာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းအရှိဘက်ကင်ယိုရန်ကလူရေ3000လောက်ရှိတယ်ဟိုလင်းမြို့မှာတကောင်းရန်ကျော်အင်ကာနိညာတကောင်းရန်အချိန်တိုင်းမှာလှုပ်ခတ်ခဲ့တဲ့ငရင်ဟာပြင်းအားချက်တတ်တမလေးရှိတယ်လို့အမေရိကန်ဘူမိပေတာတိုင်းတိုင်ဌာနကပြောပါတယ်။ငရင်ကြ းတစ်ဖက်ဆောင်းသွားတဲ့ဟိုတယ်မှာနောက်ထပ်အလောင်းနှလောင်းကိုလည်းထပ်မံတွေ့ရှိခဲ့ရပါတယ်။အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကတော့ဒစိတပိုင်းပြိုကျခဲ့ပြီးအန်ဂျယ်ရှိလက်အောင်တင်းဆောင်နေတဲ့အထက်12ထပ်ပါတိုက်ခန်းတွဲတစ်ခုရဲ့အပျက်စီးတွေကြားမှာအသက်မသေးပဲဂျန်နေသူတွေကိုဆက်ပြီးရှာဖွေနေကြတာပါ။အဆောက်အဦကိုပြိုးပြီးမကြအောင်ထိန်းထားဖို့လည်းအလွယ်တကူရှေ့ပြောင်းနိုင်တဲ့ဝင်းချီဆက်ဂရင်းတွေကိုတုံးနေရတာပါ။ငရင်တန်းကြောင့်လူပေါင်း200ကျော်ဒဏ်ရာရပြီး88ယောက်တဲ့မင်းဟာလည်းပျောက်ဆုံးနေပါတယ်။တိုင်ဝမ်သမ္မတကတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုကွင်းဆင်းကြည့်ရှုဖို့အတွက်ဝေလင်းမြို့ကိုရောက်ရှိနေပါတယ်။ငရင်ပြည့်ရွေကျော်နှစ်ခုအနီးမှာတည်ရှိနေတဲ့ထိုင်ဝမ်ကျွန်းဟာမကြာခဏအစိုးရလိုငရင်တန်းကိုခံရလေရှိပါတယ်။ပြင်းအား 6.4 ရှိတဲ့ငရင်ကျောင်းလူပေါင်း119ယောက်တည်ဆုံခဲ့တာနှစ်နှစ်ပြည့်တာနဲ့တိုက်ဆိုင်ပြီးအလားတူအားပြင်းနိုင်ငံအင်ကာညကလှုပ်ခတ်ခဲ့တာပါ။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ဒေါခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီ။ရှေ့လာမဲ့သတင်းပတ်အတွင်းမှာစတင်တော့မယ့်အမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံတို့နှစ်စင်ပူးတွဲပြီးတော့ပြုလုပ်တဲ့ရွှေမြွေဟောက်စစ်စင်ရေးလေ့ကျင့်မှုအစီအစဉ်မှာမြန်မာစစ်တပ်ပူးပေါင်းပါဝင်မှာကိုအမေရိကန်လွှတ်တော်အမတ်ကြီးကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုအမေရိကန်နဲ့ထိုင်းအစိုးရတွေကဒေတာရင်းစီရေးလေ့ကျင့်မှုအတွက်ဖိတ်ခေါ်တာဟာမှန်ကန်တဲ့လုပ်ရမဟုတ်တဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းဝေဖန်လိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ February 13ရက်နေ့ထိုင်းနိုင်ငံမှာစတင်မဲ့ရွှေမွေဟောက်စစ်စင်ရေးဟာအမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်အာရှပစိဖိတ်ဒေတာတွင်နိုင်ငံအတော်များများနဲ့ဒေတာရင်းကြီးမားတဲ့ပူးတွဲစီရေးလေ့ကျင့်မှုအစီအစဉ်ဖြစ်ပါတယ်။အရင်နှစ်တွေတုန်းကမြန်မာနိုင်ငံနေနဲ့ပါဝင်ခဲ့ပေမဲ့လေဒီနှစ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ရိုဟင်ဂျာမွတ်စလင် 638,000 ကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အခြေအနေဟာဒီနှစ်စစ်ရေးလေ့ကျင့်မှုမှာမြန်မာနိုင်ငံပါဝင်မှာကိုအငင်းပွားစရာဖြစ်ခဲ့တာပါ။မြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့ရေးယူမှုတွေတိုးမြင့်မှုအမေရိကန်လွှတ်တော်ကကြိုးပမ်းနေခြင်းအမေရိကန်ဥဆောင်မဲ့ဒေတာရင်းစီရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုယ်စားလှယ်တချို့ပါဝင်မှာကိုဒီမိုကရက်ရောရီပပ်ဘလစ်ကန်ပါတီနှစ်ရက်လုံးရဲ့ဝိုင်းရင်လွှတ်တော်အမတ်တွေကဝိုင်းဝန်းကန့်ကွက်ခဲ့ကြတာပါရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကလည်းအခုလိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုဖိတ်ခေါ်ပြီးအမေရိကန်စစ်တပ်နဲ့အတူစီရေးလေ့ကျင့်တာမျိုးမပြုလုပ်သင့်ကြောင်း AP သတင်းဌာနကိုပြောပါတယ်အလားတူအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှအမေရိကန်နဲ့မြန်မာစစ်တပ်ဆက်ဆံရေးကန့်သတ်ဖို့အဆိုဥဆောင်တင်သွင်းခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ပက်ထရစ်လီဟေးကလည်းနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့သူတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးတဲ့ချင်းမြင့်မှုမျိုးမလုပ်တင်ကြောင်းပြောပါရယ်အမေရိကန်နိုင်ငံသားရဲ့ဌာနအရှိအာရှရေးရာပြောခွင့်ရကက်တီနာအဒမ်စ်ကတော့အမေရိကန်ဥဆောင်တဲ့ရွှေမွေဟောက်စစ်စင်ရေးမှာမြန်မာစစ်တပ်ကိုယ်စားလှယ်3ဦးကိုလေ့လာသူအစ်စ်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတဲ့လုပ်ငန်းတွေတဘာဝဘေးရန်ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒေတာရင်းမှာပူးပေါင်းပြီးထိထိရောက်ရောက်ကူညီဆောင်ရွက်နိုင်ရေးထိုင်းနိုင်ငံကဖိတ်ခေါ်ခဲ့တာဖြစ်ကြောင်း VOA ကိုပြောပါရယ်။ဒါအပြင်အခုလိုလူသားချင်းဆိုင်ရာနဲ့တဘာဝဘေးရန်တွေရဲ့ကယ်ဆယ်ရေးအစီအစဉ်တွေမှာမြန်မာအရာရှိတွေကိုဖိတ်ခေါ်ဖို့ဆုံးဖြတ်ချက်ဟာဒေသဆိုင်ရာသတင်းအချက်လက်ဖလှယ်ရေးညှင့်တင်ဖို့အမေရိကန်အစိုးရရဲ့စိတ်ဝင်စားမှုကိုရောင်းပြန်ဟန့်နေကြောင်းကက်တီနာအဒမ်စ်ကပြောပါရယ်
။ The United States supports regional initiatives that build capacity to cooperate in saving lives during natural disasters.
တဘာဝဘေးအန္တရာယ်ကြားရောက်နေခြင်းအသက်ကယ်ဆယ်ရေးမှပူးပေါင်းဆောင်ရွက်မှုစွမ်းရည်မြင့်တင်ဖို့ဒေတာရင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်။ ဒေသရဲနိုင်ငံတွေအလုံးအတွက်သဘာဝဘေးအန္တရာယ်ဟာလက်တွေ့ရင်ဆိုင်ရတဲ့ကံကြမ္မာဆိုးတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံဆိုရင်လည်းမလွတ်ပါဘူး2008ခုနှစ်နာဂက်ဆိုက်ကလုန်းမုန်တိုင်းကြောင့်ခတ်မှန်းခြေလူပေါင်းတသိန်းကျော်အသက်ဆုံးရှုံးခဲ့ရတာပါပင်နဂွန်စစ်ဌာနချုပ်ပြောခွင့်ရမရိန်ဒူပိုမူကြီးခရစ္စတိုဖာလိုဂန်ကလည်းရွှေမွေဟောက်စီရေးလေ့ကျင့်မှုအတွက်မြန်မာစစ်တပ်ကိုယ်စားလှယ်တွေကိုထိုင်းနိုင်ငံကဖိတ်ကြားခဲ့တာဖြစ်ကြောင်းသတင်းဌာနတွေကတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုတွေအတွက်နမဲဆိုးထွက်နေတဲ့မြန်မာစစ်တပ်ကိုဒေတာရင်းစီရေးလေ့ကျင့်မှုမှာပူးပေါင်းပါဝင်ဖို့ဖိတ်ခေါ်မှုဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ပြောခွင့်ရ John Sifton က VOE ကိုပြောပါတယ်။
The government of Thailand invited Burma, but the United States government.
Thailand ဆိုရကမြန်မာဆိုရကိုဖိတ်ခေါ်ခဲ့တာဆိုပေမဲ့အမေရိကန်ပြည်ထောင်စုကဒီစီအေးလေ့ကျင့်မှုအတွက်ကုန်ကြစည်အများဆုံးကိုကြားခံတာဖြစ်ပါတယ်။ဒါတော့မြန်မာစစ်တပ်အရာရှိတွေကိုဖိတ်ခေါ်တာမျိုးမလုပ်ဖို့အမေရိကန်ဆိုရအနေနဲ့ Thailand ဆိုရကိုမေတ္တာရပ်ခံနိုင်ပါတယ်။ဒီအတွက် Thai နိုင်ငံကြောင်းဆိုတဲ့အကြောင်းပြချက်ကတော့မှန်ကန်မှုမရှိပါဘူး။
ဒါပြင်ရခိုင်ပြည်နယ်မှာပြစ်မှုတွေနဲ့လူသားတို့ပေါ်ရာဇဝတ်ကျူးလွန်ထားတဲ့မြန်မာစစ်တပ်ကိုကိုစားပြုမဲ့အဖွဲ့ကိုမြန်မာအစိုးရကဆေးလွတ်မဲ့ကိစ္စဟာလုံးဝလျော့ကန်မှုမရှိဘူးလို့လူခွင့်ရေးအဖွဲ့တွေကမြင်ကြောင်း John Sipston ကဆိုပါရယ်ရွှေမွေဟောက်စစ်စင်ရေးကိုထိုင်းနိုင်ငံမှာ February 17ရက်နေ့ကနေ23ရက်နေ့အထိပြုလုပ်မှာဖြစ်ပြီး2018ခုနှစ်စီရေးလေ့ကျင့်မှုစီစဉ်မှာပါဝင်မဲ့ဒေတာရင်းနိုင်ငံစုစုပေါင်း29နိုင်ငံထဲမှာမြန်မာအပါအဝင်လေ့လာတဲ့နိုင်ငံပေါင်း20ပါဝင်မှာဖြစ်ပါလေရှင်
။မတ်အင်ဂျင်နဲ့မှာခင်ဗျာဆက်ပြီးတော့လဲမြန်မာစစ်တပ်အရေးနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။အိန္ဒိယစစ်တပ်ကမြန်မာတပ်မတော်အရာရှိ30ခန့်ကိုကုလသမဂ္ဂညီညာရေးထိန်းသိမ်းမှုဆိုင်ရာတင်နန်းပို့ချပေးနေပေမဲ့လက်ရှိအခြေအနေအရဒါဟာလက်တွေ့ကျတဲ့လှုပ်ဆောင်မှုမဟုတ်ဘူးဆိုပြီးတော့စစ်ရေးလေ့လာသုံးသပ်သူတွေကပြောကြပါတယ်။အိန္ဒိယစစ်တပ်ကမြန်မာတပ်မတော်အရာရှိတွေကိုပြီးခဲ့တဲ့ February 5ရက်နေ့ကစပြီးတော့15ရက်ကြာတင်နန်းပို့ချပေးနေတာဖြစ်ပါတယ်အပြည့်စုံကိုကိုဇော်ဝင်းလန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
UN Peacekeeping Operation ကုလသမဂ္ဂညီညာရေးထိန်းသိမ်းမှုဆိုင်ရာတင်နန်းလို့ခေါင်းစဉ်ပေးထားတဲ့ဒီပူးတွဲစစ်တင်နန်းပို့ချမှုဟာအိန္ဒိယချင်းနိုင်ငံတွေအချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖြစ်ပေါ်စေရေးအတွက်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်ကြောင်းအိန္ဒိယစစ်တပ်ရဲ့ကြေညာချက်ကိုကိုးကားပြီးအိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်ဒီတင်နန်းတွေဟာကုလသမဂ္ဂညီညာရေးထိန်းသိမ်းမှုလုပ်ငန်းတွေမှာမြန်မာတပ်မတော်အနေနဲ့တာဝန်ထမ်းဆောင်နိုင်ရည်ရည်ရွယ်ပြီးပို့ချပေးတာဖြစ်ပေမဲ့အဲ့ဒီလိုကုလသမဂ္ဂညီညာရေးတပ်ဖွဲ့တွေမှာပါဝင်နိုင်ရေးအတွက်မြန်မာနိုင်ငံအနေနဲ့အလံဝင်နေသေးတယ်လို့စီရေးလေလာသုံးသပ်သူဥမမောင်ဆိုးကပြောပါတယ
်။ဘုန်းကြီးဆရာမတော်တိတ်လက်တွေ့မကြဘူးထင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာပါတာအိန္ဒိယလည်းပါတာမဟုတ်ဂျပန်လည်းပါတာမဟုတ်တရုတ်ပဲပါတော့ကလောင်းဝလုံရင်းကောင်စီနဲ့ကြံကြံတဲ့ဒီလုံရင်းကောင်စီအဖွဲ့ဝင်တွေအများအားဖွဲ့ဝင်ကြံတဲ့ဖွဲ့ဝင်တွေသဘောတူညီရမှာဟောတက်မလို့နဲ့ပါလို့ရမှာပေါ့တော့ဆိုနောက်နိုင်ငံတွေဆွဆဲမှုပြီးပြင်းထန်တဲ့အချိန်မှာတော့ကျောင်းသူညီညာထင်းလေးတက်မှာဘဝစစ်တပ်ကိုထည့်ဖို့ဆိုနည်းနည်းလှမ်းဝေးအောင်မယ်လို့ထင်ပါတယ
်အိန္ဒိယနိုင်ငံဟာကုလသမဂ္ဂညီညာရေးထိန်းသိမ်းမှုဆိုင်ရာတပ်ဖွဲ့တွေမှာပါဝင်တာဝန်ထမ်းဆောင်နေတာနှစ်ပေါင်း80လောက်ရှိလာတဲ့အတွက်အဲ့ဒီကရရှိခဲ့တဲ့အတွေ့အကြုံတွေကိုမြန်မာတပ်မတော်ကိုပြန်လည်တင် जा ပို့ချပေးတာဖြစ်တယ်လို့အိန္ဒိယတပ်မတော်ရဲ့ကြေညာချက်မှာဖော်ပြထားပေမဲ့ဥမမောင်ဆိုးကတော့အဲ့ဒီလိုမမြင်ပါဘူ
းလောလောဆယ်ဘဝစစ်တပ်နဲ့ပတ်သက်ပြီးတော့အိန္ဒိယရဲ့တရုတ်ကဂျပန်ရဲ့တို့ကျန်တဲ့လူတွေနဲ့မတူတဲ့သဘောထားထားတာတော့တွေ့ရတယ်ဗျနော်အဲ့တော့ဘယ်လိုပြောမလဲကျန်တဲ့လူတွေကဟောစစ်တပ်ကိုမဆက်ဆံပေမဲ့ဟောအထူးသဖြင့်အနောက်ပေါ့နော်ဆက်ဆံဖြတ်ပေမဲ့သူတို့ကတော့ဒီပူပေါင်းလေ့ကျင့်ရေးဖြစ်စီဘာဖြစ်စီဒီအလုံးဆက်ဆံနေတာပဲပူတွဲစီလေ့ကျင့်တာတွေအိန္ဒိယရဲ့လုပ်ခဲ့တာပဲလေအဲ့တော့ဒီအနေထားအနေစစ်တပ်နဲ့သူတို့အဲဆက်ဆံမှုထူထောင်ထားတယ်ဆိုတဲ့အဓိပ္ပာယ်ပဲထွက်လိမ့်မယ်လို့တူပါတယ်နော်အဲ့ UN မှာပါဖို့မပါဖို့ဆိုတော့အာနောက်တော်တော်ကြီးပြဿနာလို့ထင်ပါတယ်ကျွန်တော်တို့သုံးနိုင်ငံတော့ဆက်ဆံတာပဲကျွန်တော်တွေ့ရတော့အိန္ဒိယရဲ့တရုတ်ရဲ့ဂျပန်ရဲ့သုံးနိုင်ငံကတော့ဂျပန်ဆက်ညီမဆက်တက်နဲ့ဆက်ဆံနေတွေ့ပါတယ်။နောက်ကုတ်စုကတော့ဆက်ဆံဖြတ်နေတဲ့အချိန်မှာပေါ့။နော်။နောက်ရုရှားပါဝင်ပေါ့ဗျာ။ဆက်တက်ရင်ရောင်းပွေတာဩနော
်။အိန္ဒိယတရုတ်နဲ့ဂျပန်နိုင်ငံတို့ကမြန်မာဆက်တက်နဲ့အစီအရာထိတွေ့ဆက်ဆံမှုရှိနေတာဟာအနောက်အုပ်စုတွေနဲ့အပြိုင်တာမျိုးမဟုတ်ပဲသူတို့ချင်းအပြိုင်တဲ့သဘောမျိုးဖြစ်တယ်လို့လည်းဥမမောင်ဆိုးကသုံးသပ်ပါတယ်။
ဒီညမှာအနောက်နဲ့ပြိုင်တာမဟုတ်တော့ဘူးလို့ကျွန်တော်တို့အဲ့လိုယူဆပါတယ်။တရုတ်နဲ့အိန္ဒိယပြိုင်ဆိုင်မှုတရုတ်နဲ့ဂျပန်ပြိုင်ဆိုင်မှုကြားမှာပဲရှိနေတယ်မှာ။အပြိုင်နေကြတာဖြစ်တာ။ဘာဖြစ်အိန္ဒိယနဲ့ဂျပန်ကတော့လောလောဆယ်မှာ QI ရမှာအမေဖြစ်တာ။ QI ကော်ရီဒါတစ်ခုဆောင်ရွက်ဖို့လုပ်နေတော့သူတို့ကတော့မဟာမိတ်ဖြစ်နေ။အဲ့တော့ဂျပန်နဲ့အိန္ဒိယနဲ့ကတော့ပြုတ်ကိုတွေ့ရင်ဆိုင်မှု စဉ်းစားမယ်လို့ထင်ပါတယ်အဲ့တော့ဒီညီမစစ်တပ်နဲ့အနောက်နိုင်ငံတွေလို့ညီမစစ်တပ်နဲ့မဆက်ဆံဘူးဆိုရင်အဲတရုတ်လက်ထက်ရောက်သွားမှာတရုတ်နဲ့ပူနီးစပ်သွားမယ်လို့သူတို့စာပုံရပါတယ
်အိန္ဒိယမြန်မာနယ်စပ်ဒေသတွေမှာခြေကုပ်ယူလှုပ်ရှားနေတဲ့အိန္ဒိယဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုတိုက်ထုတ်နိုင်ရေးအတွက်အိန္ဒိယအစိုးရအနေနဲ့မြန်မာစစ်တပ်ရဲ့အကူအညီတွေကိုလိုအပ်နေတဲ့အချိန်မှာအခုလိုစစ်တင်နှံပို့ချပေးတာလည်းဖြစ်ပါတယ်လက်ရှိ NLD အစိုးရလက်ထက်မှာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေအချိန်မြင့်လှုပ်ဆောင်လာနေတာမှာနယ်စပ်ကုန်သွယ်ရေးဂိတ်တွေဖွင့်လှစ်တာအပြင်ထိုင်းမြန်မာအိန္ဒိယအဝေးပြေးလက်မှတ်ကြီးကိုမကြာခင်မှာစတင်တည်ဆောက်ဖို့အိန္ဒိယဘက်ကပြင်ဆင်နေပြီဖြစ်ပါတယ်အဲ့ဒီအဝေးပြေးလက်မှတ်ကြီးဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အိန္ဒိယအကြားချိတ်ဆက်ပေးမဲ့အဝေးပြေးလက်မှတ်ကြီးလည်းဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုဆက်ကြအောင်ပါဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ဟာဗဟုနေမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးတော့မြောက်ကိုရီးယားအရေးကိုအချိန်ယူဆွေးနွေးခဲ့တယ်လို့မြောက်ကိုရီးယားအနေနဲ့သူ့နိုင်ငံသားတွေကိုဖိနှိပ်ပြီးတော့ဒေတာတွင်ချင်းချောက်ရန်လိုမှုတွေအတွက်အိုလံပစ်အားကစားပွဲကိုအကာအကွယ်ယူအသုံးချခွင့်ပေးမှာမဟုတ်တဲ့အကြောင်းပြောကြားခဲ့ပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံပျုံချန်းကအိုလံပစ်ပွဲမှာရှင်ပြိုင်မဲ့အမေရိကန်တင်းကိုဥဆောင်ဖို့တောင်ကိုရီးယားနိုင်ငံကိုတွားရောက်မဲ့အစီအစဉ်အပအဝင်အရှိမြောက်အာရှဒေတာခီးထွက်နေတဲ့အမေရိကန်ဒုသမ္မတဟာဂျပန်နိုင်ငံကိုရောက်နေပါပြီ။ဗုဒ္ဓဖူးနေ့အစောပိုင်းမှာမြောက်ကိုရီးယားရဲ့ဒုံးလက်နက်ကိုဒဏ်ပြန်ခုခံနိုင်မှုအတွက်ချထားတဲ့ဂျပန် PAC-3 ဒုံးကြီးပစ်စင်ကိုတွားရောက်ကြည့်ရှုခဲ့ပြီးညနေပိုင်းမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအမေရိကန်ဒုသမ္မတနဲ့ဆွေးနွေးပွဲမစခင်ကတည်းကသူတို့နှစ်ဦးဟာမြောက်ကိုရီးယားအရေးကိုအဓိကထားပြီးဆွေးနွေးဖို့ရှိကြောင်းပြောကြားခဲ့တာပါ။အ
စ8日にはピョンチャン、ピョンヤンで大規模な軍事パレードが行われる見込みであり。
ကျွန်တော်တို့အာရှဒေသအတွင်းကကိစ္စရပ်မျိုးစုံကိုဆွေးနွေးမှာပါ။အထူးသဖြင့်မြောက်ကိုရီးယားအရေးကိုဆွေးနွေးမှာပါ
။ဆွေးနွေးပွဲအတွင်းမြောက်ကိုရီးယားအရေးကိုအချိန်ယူဆွေးနွေးခဲ့ကြကြောင်းနဲ့နှစ်နိုင်ငံအစိုးရရဲ့မူဝါဒတွေဟာလည်းတစ်ထက်တည်းကျတယ်လို့ဝန်ကြီးချုပ်အာဘေကပြောပါတယ်။American Two သမ္မတ Mike Pence ကတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုဂျပန်နဲ့အတူဆက်ပြီးတွန်းလှန်မှာဖြစ်ကြောင်းပြောပါတယ
်။ The United States and Japan will continue to confront the most dangerous threat.
မြောက်ကိုရီးယားအနာရှင်ရဲ့ Indo-Pacific ဒေသတွင်အန္တရာယ်အကြီးဆုံးချင်းချောက်မှုကို American ပြည်ထောင်စုနဲ့ဂျပန်တို့ကဆက်ပြီးတွန်းလှန်သွားမှာဖြစ်ပါတယ
်။ဒါအပြင်ကိုရီးယားကျွန်းဆွယ်ဒေသအတွင်း Nuclear လက်နက်ကင်းစင်ရေးအတွက် American ကဒေသရင်းနိုင်ငံတွေနဲ့ပါအတူလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းလည်း American Two သမ္မတကပြောပါတယ်။American ပြည်ထောင်စုကနီလန်အားလုံးကိုချပြထားပြီးဖြစ်တယ်လို့ American ရဲ့အခက်အမှီဆုံးစစ်လက်နက်တချို့ကိုဂျပန်မှာချထားပြီးဒေတာရင်းမှာရော American ရဲ့မဟာမိတ်တွေကိုအကာအကွယ်ပေးဖို့ပါဆက်ပြီးလှုပ်ဆောင်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်ကြီးထွားလာနေချိန်မှာပဲမဟာမိတ်နှစ်နိုင်ငံကြားစီးရီးယားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့လည်းခေါင်းဆောင်နှစ်ဦးကအလေးထားပြောဆိုခဲ့ပါတယ်။ American ပြည်ထောင်စုအနေနဲ့ဂျပန်နိုင်ငံကိုအစ်မင့်ကာကွယ်စနစ်တွေထပ်ပြီးပံ့ပိုးပေးသွားမှာဖြစ်တယ်လို့ကာကွယ်စနစ်တွေကိုအမြန်ဆုံးပို့ဆောင်ပေးနိုင်အောင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာဆောင်းရာသီအိုလံပစ်အားကစားပွဲတွေကျင်းပမယ်တဲ့အထက်မှာပဲမြောက်ကိုရီးယားကစီးပြအခမ်းအနားတွေကျင်းပမယ်အလားအလာရှိနေတာကိုလည်းမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရဖြစ်နေဂျပန်ဝန်ကြီးချုပ်ကထောက်ပြပြောဆိုခဲ့တာပါ။လက်ရှိမှာမြောက်ကိုရီးယားဘက်ကရန်လိုမှုတွေဆက်ပြီးတွေ့နေရတာမို့မြောက်ကိုရီးယားပေါ်မှာအမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်မယ်အစီအစဉ်ကိုမကြာခင်ကြေညာမယ်လို့လည်းဒုသမ္မတပန်ဆာပြောပါတယ်။ဒါပေမဲ့ဘယ်လိုကဏ္ဍတွေကိုအရေးယူမယ်ဘယ်အချိန်မှကြေညာမယ်ဆိုတာကိုတော့အသေးစိတ်မပြောပါဘူး။အိုလံပစ်ပွဲမှာမြောက်ကိုရီးယားအားကစားသမားတချို့လည်းပါဝင်ရှင်ပြိုင်မှာဖြစ်တယ်လို့တောင်ကိုရီးယားတင်းနဲ့ပူးတွဲပြီးအလံတစ်ခုတည်းအောက်မှာချီတက်ကြဖို့လည်းစီစဉ်ထားတာပါ။အမေရိကန်ဒုသမ္မတကတော့မြောက်ကိုရီးယားကအိုလံပစ်ပွဲတော်ကိုအခွင့်ကောင်းယူအသုံးချတာမျိုးကိုခွင့်ပြုမှာမဟုတ်ကြောင်းပြောပါတယ်
။ We will not allow North Korean propaganda to hijack the message and imagery of the Olympic Games.We will not allow North Korea to hide behind the Olympic banner the reality that they enslave their people and threaten the wider region.
Some of our Olympic Agzabwe ရဲ့အမှားစကားနဲ့ပုံရိပ်တွေကိုမြောက်ကိုရီးယားကဝါရဖြန့်ချီလူယူမှာမျိုးကျွန်တော်တို့လက်ခံမှာမဟုတ်ပါဘူး။မြောက်ကိုရီးယားကသူ့နိုင်ငံတွင်သူ့ပြည်သူတွေကိုဂျုံပြူထားတာတွေဒေသတွင်ကြဲကြဲပြန့်ပြန့်ချင်းချောက်နေကြတွေလို့တကယ်ဖြစ်ရတွေကို Olympic ပွဲတော်ကိုဘန်းပြပြီးဖုံးကွယ်ထားဖို့ကြိုးစားတာမျိုးခွင့်ပြုမှာမဟုတ်ပါဘူး။
မြောက်ကိုရီးယားအားကစားဖွဲ့ကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌခင်မြုံနမ်ဦးဆောင်ပြီးတက်အောင်မှာမို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးဖို့ရှိမရှိအများကစိတ်ဝင်စားနေကြချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့ညီမဖြစ်သူပေါ်လစ်ဘျူရိုအလှည့်ကျအဖွဲ့ဝင်တူဖြစ်တဲ့ခင်မြုံဂျုံဟာလည်းမြောက်ကိုရီးယားအစ်မင်ကိုယ်စားလှယ်ဖွဲ့နဲ့အတူတောက်ကြနေမှာတောင်ကိုရီးယားကိုလာရောက်မှာဖြစ်တဲ့အတွက် ပိုးပြီးအာယုံဆိုင်လာနေကြတာဖြစ်ပါတယ်
။ဒါကတော့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တဲ့ဆွေးနွေးပွဲအကြောင်းဒေါက်ကင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်။သွားရှိများခင်ဗျာ။မနက်ဖြန်တောက်ကြနေမှာစတင်ပြီးတော့ဖွင့်လှစ်ကျင်းပမဲ့ဆောင်းရသည့်အိုလံပစ်ပွဲတော်ကိုတက်ရောက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ရဲ့ညီမဖြစ်သူဟာတောင်ကိုရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမဖြစ်သူကင်မျိုးဂျုံဟာအာနာယအလုသမားပါတီရဲ့ထိတ်တန်းခေါင်းဆောင်တဦးလည်းဖြစ်ပြီးတော့ဆောင်းရသည့်အိုလံပစ်ပြိုင်ပွဲကိုတွားရောက်မဲ့မြောက်ကိုရီးယားအစ်စ်မြင့်ကိုစလေအဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်လိုက်ပါသွားမှာဖြစ်ပါတယ်။ဒါဟာထူးခြားတဲ့ဖြစ်စဉ်တစ်ခုဖြစ်လေတုံးတက်သူတွေကရှုမြင်ကြပါတယ်အသေးစိတ်ကိုဆက်လက်ပြီးတော့ပြောပြရမယ်ဆိုရင်တော့အသက်30ဝန်းကျင်အရွယ်သာရှိသေးတဲ့ကင်ယုံယုံဟာပြီးခဲ့တဲ့အောက်တိုဘာလကမှအာနာယအလုသမားပါတီရဲ့မူဝါဒတွေချက်မှတ်တဲ့ပေါ်လစ်ဘူရိုရဲ့ကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်သူမရဲ့အကူကခန့်အပ်ခဲ့တာဖြစ်ပါတယ်သူမဟာမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်ယုံနန်းဦးဆောင်တဲ့မြောက်ကိုရီးယားအစ်စ်မြင့်အိုလံပစ်ကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်နေဆောင်းရသည့်အိုလံပစ်ပြိုင်ပွဲကိုတက်ရောက်ဖို့တောင်ကိုရီးယားနိုင်ငံကိုတောက်ကြနေမှာရောက်ရှိလာမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားအစိုးရရဲ့တာဝန်ရှိသူတွေကပြောပါတယ်
။북한은오늘평창동계올림픽에참가하는북한고위급대표단의명단을알려왔습니다김영남최고인민위원회상임위원회위원장을단장으로김여정조선노동당중앙위원회
병자마진밤에싸워디올림픽부회로고떼야오매승민구슬의회의포근신고저너로시고묘코리아가디그니어장자게바레어회고မြောက်ကိုရီးယားလွတ်တော်ဥက္ကဋ္ဌကင်မြုံနမ်ဦးဆောင်ပြီးအဖွဲ့ဝင်တွေထဲမှာမြောက်ကိုရီးယားအာနာယအလုသမားပါတီရဲ့ဒုတိယဥက္ကဋ္ဌတက်ကင်မြိုဂျုံအမျိုးသားအကစားလမ်းညွန်ကော်မတီဥက္ကဋ္ဌချိုဝီနဲ့ကိုရီးယားနိုင်ငံညှိနှိုင်းရေးအေဂျင်စီဥက္ကဋ္ဌရီဆွန်ကွမ်းတို့လည်းပါဝင်ပါတယ
်။တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရသူကင်မြုံဂျုံပြောဆိုသွားတာဖြစ်ပါတယ်။ကင်မြုံအောင်ရဲ့ညီမဖြစ်သူကင်မြိုဂျုံဟာမြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေအတွင်းမှာတစားတဲ့တစားလူတီများတင်ရှားလာနေသူဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကင်မြုံယုံဟာ1950နဲ့53ခုနှစ်ကာလကိုရီးယားစစ်ပွဲဖြစ်ပွားပြီးခဲ့တဲ့နောက်ပိုင်းတောင်ကိုရီးယားနိုင်ငံကိုပထမဦးဆုံးလာရောက်တဲ့မြောက်ကိုရီးယားအာနာယခေါင်းဆောင်မိသားစုဝင်လည်းဖြစ်လာပါလိမ့်မယ်။အခုလိုသူမလိုက်ပါလာမဲ့ခီးစဉ်ကိုထူးခြားမှုတစ်ခုဖြစ်နေရှုမြင်တဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရသူကင်မြုံယုံကပြောပါတယ
်။ Turkey김여정제1부부장은김정은위원장의여동생으로서노동당에서중요한역할을맡고있기에그의미가더크다고
특히김정은의님아피드김유종하루드마파리에트윈예바래칸칸나마타원탄상니드바나비투예기진가포비레네데아데베시메루저너로뵤나이마
먀코리아나이간하올림픽뱅웨오어장뷰비로탕코리아나이간네쎼산예포모까몬라세보네တန်တမာရေးအရာအထီးကျန်နေမှုကိုကြော်လွှားလို့တဲ့ဆန္ဒကိုပြသလိုတာဖြစ်နိုင်တဲ့အကြောင်းလေးလာသုံးသက်သူတွေကပြောဆိုကြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကိုချဉ်းကပ်နိုင်မှုအတွက်တောင်ကိုရီးယားနိုင်ငံကိုကြားခံအဖြစ်နဲ့အသုံးပြုနိုင်ပါတယ်။တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေထိုင်စဉ်အတွင်းကင်မြုံဂျွန်ရဲ့အစီအစဉ်နည်းနဲ့ပတ်သက်လို့တော့ဘာမှတိတိကျကျစီစဉ်ထားတာမရှိသေးဘူးလို့တောင်ကိုရီးယားရဲ့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောဆိုထားပါတယ်။သူမအနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တွေ့ဆုံဖို့ရှိမရှိဆိုတာကလည်းလက်တလောမသိရသေးပါဘူး။လွတ်လပ်တဲ့သဘောထားရှိသူသမ္မတမွန်ဂျေအင်ဟာမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုပြုလုပ်လို့တဲ့ဆန္ဒရှိတဲ့အကြောင်းထုတ်ဖော်ပြောဆိုထားသူလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American အတန်းရဲ့ကြာတာပတိနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုဝေဘ်အကြံပြုခြင်းနဲ့တချင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ကြီးမနေ့6နာရီခွဲရှိပါပြီ။ဒေါ်ရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာဝတိနေ့နံနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ3240တို့အပြင်လိုင်းလံမီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나 यू ရဲ့အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်သလိုအင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ကဏ္ဍတွေနဲ့အတူ
Well, I think bearing witness is absolutely essential. You need folks to go out there and see what's going on. I really appreciate that they keep
ဒါကတော့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဦးကျော်စန်းသားနဲ့ဒေါ်လာလာတန်းတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
။ရိုဟင်ညာပြဿနာအပြင်မြန်မာနိုင်ငံရဲ့အခြားပြဿနာများဆိုတဲ့ခေါင်းစဉ်နဲ့ Kevin Kalahari ဒါထားရဲ့ Summer of the Diplomat မှာပါပါတယ်။မြန်မာနိုင်ငံမြောက်ဖက်ဇွန်ကချင်းပြည်နယ်မှာ KIA နဲ့အစိုးရတပ်တို့အကြတိုက်ပွဲတွေကြောင့်အိုးအင်းစွန်ထွက်ပြေးကြရတဲ့တောင်းနှင်ချီတဲ့လူတွေထဲမှာကလေးငယ်အများပြားပါဝင်ပါတယ်မြန်မာစစ်တပ်ဟာ KIA နဲ့ကာလာအတန်ကြာရရှိခဲ့တဲ့အပြစ်ခတ်ရဆွဲရေးကို2017မှာဖျက်သိမ်းခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေပြန်လည်ဆက်တင်လာခဲ့တာဖြစ်ပါတယ်လူတွေကိုအတင်းအဓမ္မခေါ်ဆောင်သွားပြီးအစာဖြောက်ပစ်တာစက်ဖြတ်တာဖမ်းဆီးချုပ်နှောင်တာအကွက်ကြွကြစာမရပြုကျင့်တာစတဲ့လူရက်တွေဟာတက်မတော်ရဲ့တောင်းကြမှုတံပြန်တိုက်ဖြည့်ရေးအစီအစဉ်ထဲမှာပါဝင်တဲ့ဤတွေဖြစ်တယ်လို့ဆွဆွဲပြောဆိုချက်တွေရှိနေပါတယ်။ကချင်နယ်စပ်ရှမ်းပြည်နယ်ဘက်မှာလည်းဒီလောက်ရမျိုးတွေရှိနေပြီးရခိုင်ပြည်နယ်မှာဆိုရင်လည်းအစုလိုက်အပြုံလိုက်မြုပ်နှံတကြိုထားတဲ့အလောင်းတွေတွေ့ရှိလာရသလိုရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးနေရတဲ့ဖြစ်ရဟာလည်းနိုင်ငံတကာအာရုံစုလိုက်တဲ့ကိစ္စဖြစ်ပါတယ်။တမနော်ဟာ KIA အပါအဝင်မြန်မာပြည်မြောက်ပိုင်းကခွဲထွက်ရေးတိုင်းရင်းသားသဘုံအုပ်စုတွေကိုဆောင်ရသည့်ထိုးစစ်ဆင်နွှဲနေတာဖြစ်ပါတယ်။အထူးသဖြင့်တိုက်ပွဲတွေဟာဆွန်ပရာဘွန်မိုင်းမွန်နဲ့တနိုင်းမြို့နယ်ဘက်တွေမှာပုံမှုပြင်းထန်ပြီးတမနော်ဘက်ကပြစ်မှတ်ကိုဆက်ဆက်မမတ်မထားဘဲလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ကြောင့်အရသားတွေလည်းပဲပြစ်ဆွနေရတယ်လို့ဆိုရတယ်။လောလောဆယ် KIA နဲ့တမနော်တို့အကြားတရုတ်ကကမကထာလုပ်ပေးထားတဲ့ငင်းငယ်ဆွေးနွေးပွဲမှာတရုတ်ရဲ့အကျိုးစီးပွားရှိစေမဲ့အခြေခံအဆောက်အဦတည်ဆောက်ရေးလုပ်ငန်းတွေအဲဒီလုပ်ငန်းတွေဟာကချင်းကိုဖျက်သွားမှဖြစ်တဲ့အတွက်ကြောင့်ခွဲထွက်ရေးသဘုံတွေကိုအပြတ်သက်ချေမှုနိုင်ဖို့မြန်မာအစိုးရဘက်ကလှုပ်လာတာဖြစ်နိုင်ပါတယ်တရုတ်အစိုးရဟာမြန်မာစစ်တပ်ကိုလက်နက်တွေရောင်းချပြီးအများအစွန်းတွေရရှိနေပါတယ်ဒါပေမဲ့ဒီစစ်ကြောင့်ထွက်ပြေးလာတဲ့သူတွေကိုတော့သူတို့တရုတ်ပြည်ကိုဝင်ခွင့်မပေးပါဘူးတကားပိတ်ထားပါတယ်ဒီဒေသမှာအရသားတွေပေါ်စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကျူးလွန်တာနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကိုယ်စားရန်ဟီလီကလည်းမလာကြိုက်ရင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတင်သွင်းမဲ့သူ့ရဲ့အစီရင်ခံထဲမှာဖော်ပြထားတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်တဲ့ပြီးမြန်မာစစ်တပ်နဲ့အိန္ဒိယကြားရင်းနှီးမှုတိုးနေတာနဲ့ပတ်သက်လို့လူချင်းဝတ်တိခဘိုင်းရရှိတဲ့နယ်ဆိုရင်မကင်းဖြစ်မှုတွေဘယ်ရောက်ကုန်ပြီလဲဆိုတဲ့ကောင်းကြီးနဲ့ outlookindia.com မှာ new delhi အခြေစိုက်နိုင်ငံရေးလေးလာသူအန်ဆူမန်ချောက်ရီရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်တကယ်တော့နိုင်ငံရေးမှာထိတ်တိုက်တွေ့နေတဲ့အချက်နှစ်ချက်ကကျင်းဝတ်တိခါပိုင်းစောင့်စည်းမှုကိုဦးစားပေးမလားကိုယ့်နိုင်ငံအကျိုးစီးပွားကိုထိတ်တန်းတင်မလားဆိုတဲ့မေးခွန်းတစ်ခုပါပဲအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီအနေနဲ့2014ခုနှစ်ကအာဏာရလာပြီးနောက်အိန္ဒိယရဲ့မဟာဗျူဟာရချက်ချကြတဲ့အိန္ဒိချင်းမြန်မာနိုင်ငံနဲ့နိုင်ငံဆက်ဆံရေးတိုးခဲ့တာဖြစ်ပါတယ်ဒါဟာမိုဒီရဲ့အရှိမျော်ပေါ်လစီရဲ့တစ်စိတ်တစ်ပိုင်းလေးဖြစ်ပါတယ်အိန္ဒိယနိုင်ငံဆက်ဆံရေးတိုးမြင့်ရမှာစစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုပါဝင်ပြီးအိန္ဒိယရဲ့လက်နက်တွေကိုမြန်မာကိုရောင်းချတာပူးတွဲနယ်စပ်လုံခြုံရေးအတွက်ရေးယူဆောင်ရွက်တာပင်လယ်ရေကြောင်းကင်းလှည့်တာမြန်မာရေတပ်ရဲ့အခြေခံအဆောက်အုံကိုဖြည့်ဆည်းပေးတာစသဖြင့်တို့ပါဝင်ခဲ့ပါတယ်။နိုင်ငံတို့အနေနဲ့နယ်စပ်ပူးတွဲစီးလေ့ကျင့်မှုတွေအပြင်အိန္ဒိယကုလသမဂ္ဂညီညွတ်ရေးထိန်လေ့ကျင့်သင်တန်းတွေကိုမြန်မာစစ်တပ်ကပေးခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ကမြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အိန္ဒိယကိုရှေ့ရကြသွားရောက်စင်ကာလေအိန္ဒိယကကော်ဇော်နီကင်ကျူစုခဲ့တာဖြစ်ပါတယ်အိန္ဒိယရဲ့ခုလိုလှုပ်ရဟာဥတီချက်200ရှိပါတယ်တခုကတော့တဘုံတွေရှိနေတဲ့မြန်မာနဲ့နေစလုံခြုံရေးတွေဖြစ်ပြီးကြံတစ်ခုကတော့ဘင်္ဂလားပင်လယ်အော်နဲ့ရှီတောင်အာရှမှာတရုတ်ရဲ့တိုးလာနေတဲ့လဝကြီးအုပ်မှုကိုမဟာဗျူဟာရတုံ့ပြန်နိုင်ရေးပဲဖြစ်ပါတယ်ဒီချက်ချက်ဟာပထဝီဝင် မဟာဗျူဟာရေးရာရောနိုင်ငံတကာရေးရာရာရောလှုပ်ဆောင်တဲ့အချက်တွေဖြစ်ပါတယ်။ဒါပေမဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတက်ဖြတ်မှုအဆရှိတဲ့ဆိုရင်မကင်းဖြစ်ပွဲလူခုရင်ကျူးလွန်ချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဆွဆွဲချင်းခံထားရတဲ့စစ်တပ်ကိုကူညီအားပေးရမှာကျုပ်ဝတ်သိက္ခာပိုင်းရမှန်ကန်ပါရဲ့လားဆိုတာကိုစဉ်းစားဖို့လိုတဲ့ကြောင်းဆောင်းပါရှင်ကထောက်ပြထားပါတယ်ရှင်
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုကြားကြရတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေပါတယ်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာအဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့။ idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီသုံးချက်ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ?
Make a killing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom 3 English စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့မြမအရေးတုံးတက်ချက်အစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့အနောက်မီဒီယာတချို့ရဲ့တာဝန်မဲ့ရေးသားမှုတွေကြောင့်ဘဒုတွဲမှာအကျိုးမရှိုံသာမကလွန်စွာထိခိုက်နစ်နာစေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဟောင်းဒက်ရစ်မစ်ရှယ်ကပြောကြားလိုက်ပါတယ်နယူးယောက်မြို့ကာနေဂျီစင်တာကဒီဗင်စတီဝတ်နဲ့ပြုလုပ်တဲ့အင်တာဗျူးမှာဒက်ရစ်မစ်ရှယ်ကအခုလိုပြောလိုက်တာပါအဲ့ဒီအင်တာဗျူးရဲ့ဒုတိယပိုင်းကိုဦးကျော်စန္တာကပြန်ဆိုရေးသားပြီးတော့ဦးကျော်စန္တာကိုကျွန်တော်ကကူညီတင်ဆက်ထားပါတယ်ခင်ဗျာအခုလက်နက်ကင်တိုက်ခိုက်မှုတွေရှိလာနေတဲ့အချိန်ရခိုင်ဒေသဟာအကြမ်းဖက်ဝါဒရဲ့အန္တရာယ်ကြောက်ရွံ့လာနိုင်ခြင်းရှိတယ်လို့ထင်ပါသလား
Well some will call the Arsa attack last August terrorism I won't get into that
အပီဂရယ်အော်ဂူလာဒုံက ERSA တိုက်ခိုက်မှုကိုတချို့ကအကြမ်းဖက်ဝါဒနဲ့ပတ်သက်တယ်လို့သတ်မှတ်ကြပါတယ်ကျွန်တော်ကတော့အဲ့ဒါဟာအကြမ်းဖက်ဝါဒနဲ့ဆိုင်ဆိုင်ဆိုတဲ့ဆွေးနွေးရမှာမပါဝင်ပါဘူးဒါပေမဲ့ဒီတိုင်းဟာအကြမ်းဖက်ဝါဒရဲ့အန္တရာယ်နဲ့ကြုံရနိုင်ပါတယ်ဘယ်နိုင်ငံမှလွတ်နိုင်မှာမဟုတ်ပါဘူး ERSA တိုက်ခိုက်မှုကကျွန်တော်အဲ့ဒီရောက်နေတုန်းတညာလုံးအေးအေးပျက်စီခဲ့တဲ့ဖြစ်ရပါပတိပခတရှိလာလေးလေးအယ်ကိုင်ဒါတို့ IS တို့လိုအစွန်းရောက်မွတ်စလင်တွေကပိုးပြီးအာယုံဆိုင်လာကြမှာပါသူတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်မဲလုံးပေးသလိုလည်းဖြစ်နေပါတယ်အဲ့ဒါကြောင့်ဒီအခြေအနေကိုကျွန်တော်စိုးရိမ်ပါတယ
်ခက်ခဲတဲ့မိကုံမေးပြရစီဒီမိကုံတွေဟာတခုမှမလွယ်ပါဘူးအခုကဒေါအောင်ဆန်းစုကြည်ကကမ္ဘာမီဒီယာတွေကဝေဖန်တာကိုခန်းနေရပါတယ်ဝေဖန်မှုတွေကပိုးပို့ပြီးတော့ဆိုးလာနေပါတယ်အဲ့ဒီလိုဝေဖန်နေတာဟာမှန်ကန်ပါရဲ့လားဝေဖန်တိုက်တယ်လို့ထင်ပါသလားသူဟာဒီပြဿနာကိုမှန်မှန်ကန်ကန်ကင်တွေ့ပါရဲ့လားအလုံးလောက်ဦးစားပေးတာကိုရှိပါရဲ့လား
I think first of all I think the calumny I'm not sure the other word I think it's excessive when the attention on her
That's not true. မဟုတ်ဘူးငါတော့ဒါဟာထုံးနေပြီးပြောတာပါပဲတခြားဘယ်လိုပြောမှန်းဆိုတော့ကျွန်တော်မသိကြပါဘူးဒါဟာသူ့ကိုပဲသေကြီးမကြီးလုံနေကြတာဒီရေးမှာသူ့ရဲ့ကောင်းဆောင်မှုနဲ့ပတ်သက်ပြီးမျက်မျက်တာတာတရားသဖြင့်ဝေဖန်သူတွေမရှိဘူးလို့တော့ကျွန်တော်မဆိုလိုပါဘူးကျွန်တော်လည်းဒါကိုလူသိရှင်များပြောဥပါတယ်။ August မတိုင်ခင်တုန်းကပဲကျွန်တော်ဝေဖန်ပြီးရေးခဲ့ဥပါတယ်။တ တနေ့အကြာမှာ NLD အတွင်းစိတ်ပျက်စရာတွေရှိလာတယ်လို့ကျွန်တော်ဆိုခဲ့ပါတယ်။ဒါဝတော်အောင်ဆန်းစုကြည် glue site နဲ့လို့ရေးပူပါတယ်။သူကြိုက်မကြိုက်တော့မသိပါဘူး။ August လမှာဖြစ်လာတဲ့ပြဿနာတွေနောက်ပိုင်းမှာတော့အခြေအနေပိုဆုလာခဲ့ပါတယ်။ဒီပြဿနာကိုကျွန်တော်တို့ကြော်လွှားရမှာဖြစ်ပါတယ်။သူကတိုင်းပြည်ခေါင်းဆောင်ပါ။ဒီအချိန်ကတိုင်းပြည်သစ်တည်ဆောက်နေတဲ့အချိန်ပါ။ဒုတိယလွတ်လပ်ရေးလှုပ်ရှားမှုလို့သူကိုယ်တိုင်လည်းပြောခဲ့ပါတယ်။တိုင်းပြည်အတွက်အခြေခံမှုတွေချမှတ်ပေးဖို့လိုအပ်ပါတယ်။လူတိုင်းကသူ့ကိုစူမတူထူကြတဲ့ခေါင်းဆောင်တယောက်အဖြစ်ကြည့်နေကြပါတယ်။
Moral leader ကိုကျင်းတိတ်ခါရပါစန္ဒမူနာထားရမယ်ခေါင်းဆောင်တယောက်လို့ပေါ့ဗျာ
The moral leader yeah in kind of the way you know Jefferson wasn't perfect none of our founding
ဟုတ်ပါတယ် the moral leader ပါပဲ Thomas Jefferson တို့လိုမျိုးပါပဲစင်လုံးကျော်ဆိုတော့မရှိပါဘူးကျွန်တော်တို့တိုင်းပြည်ကိုတည်ဆောင်ခဲ့ရတဲ့ခေါင်းဆောင်ကြီးတွေလည်းဘယ်သူမှ၆ပြစ်ကင်းတဲလဲစင်မဟုတ်ခဲ့ပါဘူးဒါပေမဲ့သူတို့ချက်မှတ်ခဲ့တဲ့အခြေခံမှုတွေဟာအခုထိကျွန်တော်တို့ကတဆင်ပြီးတဆင်အကောင့်ထဲဖော်ဖို့ကြိုးစားနေရတာဖြစ်ပါတယ်အခုဒေါအောင်ဆန်းစုကြည်ဟာလိုအပ်တဲ့ခေါင်းဆောင်မှုကိုမပေးနိုင်ဘူးလို့ထင်ပါတယ်ရိုဟင်ဂျာကိစ္စလိုသတင်းထောက်ထားရောက်လိုကိစ္စမျိုးတွေကိုသူကဘာမှပြောတာမကြားပါဘူးတရားစီရင်ရေးကိုသူထိန်းချုပ်နိုင်ခွင့်မရှိပါဘူးတရားဥပဒေစိုးမိုးလာရင်တော့သူလုပ်ပြနိုင်မယ်လို့သူထင်ကောင်းထင်ထားပါလိမ့်မယ်။ဒါပေမဲ့သူဒါကိုထုတ်ဖော်ပြောသင့်ပါတယ်။ဒီနေရာမှာစိတ်အရေးတကြီးပြောချင်တာကသူတယောက်တည်းကိုပဲဥတီပြီးအလွန်ကျွံပြောနေကြတာပါ။အထူးသဖြင့်ရခိုင်ပြည်နာနောက်ပိုင်းမှာပြောလာကြတာဟာလွန်စွာအကျိုးရုပ်စေပါတယ်။သူ့အတွက်သာမကရိုဟင်ဂျာတွေအတွက်လည်းအကျိုးရုပ်စေပါတယ်။သူလည်းဒေါသထွက်ပါလိမ့်မယ်။ကျွန်တော်ကိုယ်တိုင်လည်းဒေါသဖြစ်မိပါတယ်
။မြန်မာနိုင်ငံထဲမှာအခြေအနေဘယ်လိုရှိတယ်၊ဘာတွေဖြစ်နေတယ်ဆိုတော့အတိအကျသိမြင်နိုင်မှုဆိုတာကအခက်အခဲရှိပါတယ်။ဒီအချိန်မှာမြန်မာနိုင်ငံကိုအနောက်တိုင်းမီဒီယာတွေကပုံဖော်နေကြတာကိုဘယ်လိုသဘောရပါသလဲ
Well I think bearing witness is absolutely essential. You need folks to go out there and see what's going on. I really appreciate that they keep it in the limelight.
Okay. အထောက်အထားရရှိဟာဒီနေရာမှာစိတ်ကိုအရေးကြီးပါတယ်။ဘာဖြစ်နေလဲဆိုတာကိုယ်တိုင်သွားကြည့်ရမှာဖြစ်ပါတယ်။ဒုက္ခသည်စခန်းကလူခုနှစ်သိန်းအကြောင်းမိမောင်းထိုးတင်ပြနေကြတာကျွန်တော်နှစ်သက်ပါတယ်။တစ်ခါတစ်ခါ context မရှိပါဘူး။အဆက်ဆက်မရှိပဲလိုရာဆွဲတင်ပြမှုတွေကိုကျွန်တော်စိုးရိမ်ပါတယ်။အစစမရှိတဲ့အချက်လက်တွေဟာအမှန်တရားမဟုတ်ဘူးလို့ကျွန်တော်စံယုံမှာအများအားပြောလို့ရှိပါတယ်။အချက်လက်တစ်ခုကမှန်ကန်ပေမဲ့ဘာနဲ့မှအစစမရှိပဲထုတ်နှုတ်ပြထားရဆိုရင်အမှန်တရားကိုအပြည့်အဝမရနိုင်ပါဘူး။မှန်ကန်တဲ့အဖြေကိုလည်းမရှာနိုင်တော့ပါဘူး။ကျွန်တော်တို့ဟာပြဿနာကိုဖြေရှင်းဖို့လုပ်နေကြတာပါ။ပြစ်တင်ရှုတ်ချုံတစ်သက်မဟုတ်ပါဘူး။ကျွန်တော်တို့ကဒီရိုဟင်ဂျာတွေကိုကူညီဖို့မြန်မာပြည်ကိုကူညီဖို့ရခိုင်တွေကိုကူညီဖို့လုပ်နေကြတာဖြစ်ပါတယ်။ဥပမာပြောရင် the new york times က nick christoph ဆိုရင်စိတ်ပျက်စရာအင်မတန်ကောင်းပါတယ်အဆက်ဆက်မရှိပဲလိုရာကိုအကွက်ကိုပဲဆွဲပြီးရေးတယ်ကျွန်တော်တခါသူ့ကိုပြောပါတယ်ဒါပေမဲ့သူကထပ်ရေးတယ်သူရေးတာမှားတယ်လို့ကျွန်တော်မဆိုလိုပါဘူးရိုဟင်ဂျာတွေဒုက္ခရောက်တာကိုရေးပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကို september တုန်းကအစလွတ်ကြီးထပ်ကတလဲလဲအကျိုးအကြောင်းဆက်ဆက်ဖဲနဲ့ shame on အောင်ဆန်းစုကြည်ဆိုတာမျိုးကိုသူရေးခဲ့ပါတယ်ဒါတွေဟာလုံးဝဆိုလုံးဝအကျိုးမရှိပါဘူး။သက်သက်မဲ့လူထင်ကြည့်အောင်ဆောက်ရင်းနေတာဖြစ်ပါတယ်။ဒါဟာရိုဟင်ဂျာတွေအတွက်လည်းအထောက်အကူမဖြစ်ပါဘူး။ဒေါအောင်ဆန်းစုကြည်ဂရုမစိုက်ကြတာလည်းသူ့ကြောင့်ပဲလို့ထင်ပါတယ်။ဒါပေမဲ့လူတွေကသူ့ဆောင်ပါကိုဖတ်ကြတယ်။ The New York Times ဟာအရေးကြီးပါတယ်။အဲ့ဒီမှာရေးသားလိုက်လို့လူတွေကပြဿနာကိုဆက်ဆက်လွှမ်းခြုံနားလည်ဖို့ဂရုမစိုက်ကြတော့ပါဘူး။ကျွန်တော်တို့ပြောတာကဂရုမစိုက်တော့အောင်လုပ်လိုက်တာလည်းဖြစ်ပါတယ်
။ The New York Times ကငါတကောကိုတဲ့သဘောဖြစ်နေတယ်ဆိုရင်ပြည်သက်တည်း
Well, you know what I should say, and I want to say this, was they also did an excellent, excellent piece or series by Roger Cohen. Roger Cohen went...
You know what I should say? အဲ့ဒါ Sunday Times မှာမျက်နှာပုံဆောင်မှာဖြစ်ပါတယ် New York Times ကလည်းအဲ့ဒီဟာကိုနေရာပေးတဲ့အတွက်ကျွန်တော်ချီးကျူးပါတယ်ဒါဟာသူရေးနေရာ column ဆောင်မှာပုံစံမျိုးမဟုတ်ပါဘူးအဲ့လို column နေရာအကန့်အသတ်နဲ့ဒါတွေကိုရေးပြဖို့မလုံလောက်ပါဘူးဒါမှသူဟာအပြည့်အစုံမျက်မျက်တာတာအဆက်အစပ်နဲ့တကွဘယ်သူမှခြံမထားပဲရေးသွားခဲ့ပါတယ
်ကျွန်တော်မှတ်မိပါတယ်အဲ့ဒီဆောင်မှာကို
သူကတကယ်တော်ပါတယ်ဒါဟာပြဿနာကိုကင်တွယ်တဲ့နည်းတစ်ခုပါပဲအခြေအနေကိုတကယ်နားလည်သဘောပေါက်စေခြင်းနဲ့ပုံမဆိုးစီခြင်းဘူးအဖြေလူခြင်းတဲ့ဆိုရင်ဒီအတိုင်းပဲလုပ်ရမှာပ
ါဒီဒေတာမှာတလွဲတွေဖြစ်နေတာရှိတယ်လို့ခင်ဗျားပြောခဲ့ပါတယ်အဲ့ဒီထဲကတခုကတော့အနောက်နိုင်ငံတွေကိုယုံကြည်စိတ်ချလို့မရဘူးဆိုပြီးတော့မြန်မာနိုင်ငံမှာဖြစ်နေပါတယ်ဒါကိုအခွင့်ကောင်းယူပြီးတော့ဘယ်သူဝင်လာမလဲတရုတ်ပဲပေါ့
China that up, by the way and who's what they've been talking that up privately all the Americans are behind this they said that even when I was there the Americans are behind this because we have interest in Rakhine and the Americans are trying to
ရုပ်ပေါ်ရသိကြတာပေါ့မြန်မာတွေအလွတ်သဘောပြောနေကြတာရှိပါတယ်ဒီရိုဟင်ဂျာပြဿနာနောက်ွယ်ကအမေရိကန်တွေရှိနေတယ် ကျွန်တော်အဲ့ဒီမှာနေတော့ငရေကတော့ကျွန်တော်ရဲ့ဒါအခြေခံအောက်ခြေအစင်ကမိတ်ဆွေတို့ကကျွန်တော်ကိုပြောကြတယ်ကျွန်တော်ရခိုင်ကိုစိတ်ဝင်စားနေတယ်ဒါကြောင့်တရုတ်နဲ့လုပ်နေတဲ့ pipeline တို့စီးပွားရေးစီမံကိန်းတို့ကိစ္စတွေကိုဖျက်လို့ဖျက်ဆီးအမေရိကန်ကလုပ်နေတယ်လို့ပြောကြပါတယ်ဒါကြောင့်ဒီပြဿနာတွေကို CIA ကဖန်တီးနေတယ်လို့တော့တချို့ကဆိုကြပါတယ်မြန်မာပြည်မှာဖြစ်နေတဲ့ကြံစည်တွေ့တော်မှုဒါကောလာဟလတွေပါပဲဒါတွေကဒီအကွက်မျိုးကိုတရုတ်ကလည်းကစားနေကြပါအစ်တော်အာရှမှာတစုံတစ်ခုဖြစ်ပြီးဟဲ့ဆိုရင်နောက်မှအမေရိကန်လက်မကြီးရှိနေတယ်လို့တရုတ်ကဆိုပါတယ
်ဆိုတော့အခုအနောက်နိုင်ငံတွေပေါ်တန်တရားဖြစ်လာနေကြပြီးမြန်မာနဲ့တရုတ်ဆက်ဆံရေးကိုဘယ်လိုသုံးသပ်လိုပါသလဲသူတို့နှစ်နိုင်ငံရဲ့ဆက်ဆံရေးဟာရှည်လျားကြာမြင့်နေပြီဆိုတော့
always will
and always will
they have a long border are the 2000 kilometer
border ညတိုင်းလည်းဆက်လက်ရှည်လျားနေဦးမှာပဲဖြစ်ပါတယ်ခင်ဗျာနေစာချင်းလည်းထိတွေ့နေတာကလည်းအရှည်ကြီးပါကီလိုမီတာ2000ကျော်ရှိပါတယ
်ခင်ဗျာပြောတဲ့စကားအတိုင်းမေးချင်ပါတယ်မြန်မာပြည်မှာတရုတ်ကအမျက်ထွက်အနိုင်ရနေပါသလား Is China's winning there?
They feel they are. I think they feel they're back in the game. They felt that they were losing, you know, and I even heard, you know, reportedly the rumor was
သူတို့ကတော့သူတို့နိုင်တယ်လို့ထင်နေကြပါတယ်ခင်ဗျာ။သူတို့ဟာမြန်မာနိုင်ငံကိုပြန်လည်ရလိုက်ပြီဆိုတဲ့သဘောပေါ့။ဆုံးရှုံးခဲ့ရပြီလို့တချင်တို့ကထင်ခဲ့ပါတယ်။2012 2013လောက်ကဆိုရင်မြန်မာနိုင်ငံဟာအနောက်တိုင်းနဲ့အမေရိကန်ဘက်ကိုလှည့်သွားလို့သူတို့ဆုံးရှုံးလာရပြီဆိုပြီးအဲ့ဒီကစီဂျင်းဖင်ကပြောနေတယ်လို့ကောလာဟာလာကျွန်တော်ကြားခဲ့ရပါတယ်။ဒါရီအလုံးဟာအမေရိကန်ပြည်ထောင်စုကဘာလို့ပြန်ပြီးညာလို့ပြန်ပြီးဆိုပြီးတရုတ်ပြောနေတဲ့ကိစ္စပါ။တရုတ်ရဲ့သံတရားတွေပါပဲ။တကယ်တမ်းကတော့ကျွန်တော်ရဲ့မူဝါဒဟာမြန်မာနိုင်ငံကိုပြောင်းလဲမှုဆက်လက်ဖြစ်ထွန်းစီခြင်းနဲ့အတွက်ပူးပေါင်းဆောင်ရွက်ဖို့ပါပဲ
။စိုးစိုးကခင်ဗျားပြောတဲ့2012ကတရုတ်နဲ့ပတ်သက်တဲ့ကိစ္စကိုမေးချင်ပါတယ်။အဲ့ဒီတော့ကမြန်မာပြည်သူတွေနဲ့အစိုးရဟာအမေရိကန်နဲ့ဆက်ဆံရေးပိုကောင်းအောင်လုပ်လာတာဟာသူတို့နိုင်ငံအတွင်းတရုတ်ရဲ့ဩဇာကြီးထွားလာတာကိုဟန်တားခြင်းတဲ့သဘောလို့ပြောနိုင်မှာသလ
ား I think it's probably true and then it gets to your question of
ဖြစ်နိုင်ပါတယ်မြန်မာနိုင်ငံဟာလည်းတရုတ်နဲ့ဆက်ဆံရေးကောင်းဖို့လိုအပ်နေတဲ့အစ်တောင်အရှာနိုင်ငံတစ်ခုပါပဲနေစာချင်းထိဆက်နေတဲ့စီးပွားရေးရင်ကူးလူးဆက်ဆံမှုရှိတယ်ဟိုဘက်ဒီဘက်တူညီတဲ့လူမျိုးစုတွေလည်းပဲနေကြပါတယ်အခုလည်းလွန်ခဲ့တဲ့10နှစ်ကျော်ဆေးအစရလက်ထက်တုန်းကလိုအထူးကြံပြန်ဖြစ်ရမယ့်အခြေအနေမျိုးရောက်လာတော့တရုတ်ကိုနှိမ့်သက်တဲ့သဘောတွေတွေ့လာရပါတယ်လာတဲ့မကမှာတရုတ်ကမြန်မာဘက်ကရည်တည်ပြောတာ sanctions ကိုဟန်တာတာစစ်တပ်ကသဘောကျပါတယ်။ဒါပေမဲ့တရုတ်တို့ဟာမြန်မာအကျိုးကိုစိတ်ထက်မတွက်ဖဲလုတ်တယ်ကိုင်းတယ်ဆိုတာလည်းပဲမြန်မာတွေကသိထားကြပါတယ်။တရုတ်အများအပြားဝင်လာပြီးဖြစ်တဲ့နည်းနဲ့မြန်မာနိုင်ငံသားလက်မှတ်တွေယူပြီးနေကြတယ်။တာဝန်မဲ့ယင်းနှိမ့်မြုံနှံမှုတွေကိုလည်းစိုးရိမ်ကြပါတယ်။တကယ်တော့မြန်မာတွေဟာချင်းငွေညာကိုညှိကျင်ကြတာပါ။အခုတော့ကျွန်တော်တို့ကိုစိတ်ဆိုးပြီးအနောက်နိုင်ငံတွေကိုသူတို့ဒေါသထွက်နေကြပါပြီ။
OBOR လို့ခေါ်တဲ့ one bed one road မြန်မာပြည်မှာအလုပ်ဖြစ်မယ်လို့ထင်ပါသလ
ား well they've already started it right. I mean it's already before they had the term one belt one road they've had
ဒီစီမံကိန်းအခုတော့စနေပါပြီမလက်ကာတိလက်ကျောက်ကိုအမေရိကန်ကထိန်းချုပ်ထားတယ်ဆိုပြီးတော့ပိတ်ဆို့လိုက်ရင်အစ်တောင်အရှာကတစ်ဆင့် through fair union ရဲ့ရေနံ80ရာခိုင်နှုန်းရှိနေတဲ့အတွက်တရုတ်ကတော့စိုးရိမ်နေပါတယ်ဒါကိုမလက်ကာဒလမ်မာမလက်ကာအကြက်တဲလို့ဆိုကြပါတယ်ခင်ဗျာအိန္ဒိယသမုဒ္ဒရာကတိုက်ရိုက်မြန်မာနိုင်ငံကိုသူတို့ကဆဲကျင်တာပါဆိုတော့ OBOR လို့ခေါ်တဲ့ One Belt One Road ဟာတကယ်တော့အပြုသဘောဆောင်တဲ့ကိစ္စတရားပါဒေသတွင်းမှာလည်း Infrastructure လို့ခေါ်တဲ့အခြေခံအဆောက်အုံတွေတိတ်လိုအပ်နေတာပါပြီးတော့တရုတ်ဈေးကွက်ကအင်တန်ကြီးမားပါတယ်ဒါကြောင့်အာရှဖွံ့ဖြိုးရေးနဲ့ကမ္ဘာဖွံ့ဖြိုးရေးအတွက်လည်းအထောက်အကူဖြစ်ပါလိမ့်မယ်ဒါကိုကျွန်တော်ဆက်ဆက်မဲ့အဆုမမြင်သင့်ပါဘူးသို့တော်လည်းပဲတရုတ်ဘက်ကတိတ်ထိန်ချုပ်မှုပြီးဗိုလ်ချဆူမှုမှုလှုပ်လာရင်တော့ခံပြင်းမှုတွေနဲ့ရင်ဆိုင်ရပါလိမ့်မယ်ဆိုတော့ဒါဟာကောင်းတယ်မကောင်းဘူးဆိုတာတည်းသူတို့ဘယ်လိုကင်တွယ်သလဲပုံဖော်သလဲဆိုတာကပိုပြီးအဓိကကြပါတယ်ခင်ဗျာ
နောက်ဆုံးအနေနဲ့အခု Trump အစိုးရရဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကိုဘယ်လိုသဘောရပါသလဲဘာများအကြံပေးချင်ပါသလဲ
My advice to him
Yes
well I don't know if I would advise to him I don't know what I mean
ဟာကျွန်တော်က Trump ကိုအကြံပေးရမယ်အကြံပေးနိုင်မယ်လို့တော့မထင်ပါဘူးခင်ဗျာတကယ်တမ်းသူ့ရဲ့သဘောထားကိုလည်းကျွန်တော်မသိပါဘူးသူဟာအာရှနိုင်ငံတွေမြောက်ကိုရီးယားနဲ့ကုလူဆက်ဆံမှာကိုတော့စိုးရိမ်ပါတယ်။သူ့လူတွေကတော့အမျိုးသားလူမျိုးရေးမဟာဗျူဟာချမှတ်ထားတာတွေ့ရပါတယ်။တရုတ်နဲ့မှန်ကန်တဲ့ဆက်ဆံရေးရှိရမယ်။ပူပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးရှင်းပြိုင်မှုကိုပူဦးစားပေးမယ်။ဒါလည်းပဲမှန်ကန်တဲ့ကိစ္စပဲလို့ထင်ပါတယ
်။ဒါကတော့နယူးယောက်မြို့ကနေဒီစင်တာကဒေးဗင်စတီဝတ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ဟောင်းဒရစ်မစ်ချယ်ကိုပြုလုပ်တဲ့မေးမြန်းခန်းဒုတိယပိုင်းကိုဥကြောဆန်တာကဘာသာပြန်ဆိုပြီးတော့ကျွန်တော်ကအကူအညီတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဆက်လက်နားဆင်ရမှာကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်အစီအစဉ်မှာဒဝေနီးပညာတက္ကသိုလ်ကမောင်နေလင်းသူရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ
မ
လည်းပဲမင်္ဂလာပါကျွန်တော်နာမည်ကတော့မော်နေလင်းဖြစ်ပါတယ်ယခုလက်ရှိနေပြည်တော်တော်ဝဲပစ္စမနှစ်မှာသင်ယူနေတဲ့ကျွန်တော်တို့ဖြစ်ပါတယ်ကျွန်တော်ပြောချင်တဲ့ခေါင်းစဉ်ကတော့ရည်ချင်းပြီးွားတဲ့အင်ဂျင်နီယာအဖွဲ့ရများမွေးထောက်တဲ့နေပြည်တော်များဖြစ်အောင်ဘာတွေလိုအပ်မလဲဘာလို့ရမလဲဆိုတဲ့ကျွန်တော်ယုံကြည်တဲ့အချက်တွေကိုသင်ပြဆွေးနွေးပေးမှာဖြစ်ပါတယ်ပထမဆုံးအနေနဲ့တက္ကသိုလ်အများစုဟာမြို့ပြင်မှာတည်ဆောက်ထားတာများတဲ့အတွက်ကြောင့်တက္ကသိုလ်ကိုသွားတဲ့လမ်းမဆွတ်သွဲရေးသွားလာရေးကိစ္စကိုတည်တည်ကြချာစရင်တကြစီစဉ်ပေးဆောင်စီစဉ်ဆောင်ရွက်ပေးစီချင်ပါတယ်နောက်တစ်ခုကတော့အကြောင်းမှသင်ရတဲ့အင်ဂျင်နီယာပညာရပ်တွေကိုလက်တွေ့နဲ့ကိညီမှုလက်တွေ့အများများအသုံးပြုပြီးတော့သင်ကြားပေးစီချင်ပါတယ်အဒီကမှာလည်းလက်ပစ္စည်းတွေလုံးလုံးလုံးရှိတဲ့လက်ပစ္စည်းတွေကိုလည်းထုတ်ပတ်ပြီးစီချင်ပါတယ်။ကျုံတဲ့ကျုံတွေအတွက်အလုတ်ကန်ခွေလန်းတွေကိုအလုတ်ကန်ခွေလန်းအတွက် internship အစီအစဉ်တွေ scholarship အစီအစဉ်တွေကိုလည်းအများကြီးပြုလုပ်ပြီးစီချင်ပါတယ်။ဒီကုကတော့ engineer ပညာရပ်တွေကိုပုံပုံနောက်လည်းသဘောပေါက်စေရန်အတွက်မြန်မာဘာသာနဲ့ရေးထားတဲ့ engineer ပညာရပ်စာအုပ်တွေကိုလည်းယခုထက်အများကြီးထွက်ပေါ်လာစီချင်ပါတယ်။ကျုံမသိရတဲ့အင်ဂျင်နီယာပညာရပ်စာတွေကိုပရိုဂျက်တာတွေနဲ့အသုံးပြုပြီးတော့သင်ကြားပေးစီချင်ပါတယ်။အခုဆိုရင်အင်ဂျင်နီယာဘွဲ့ရပြင်မယ်လဲ။အပြင်မှာသင်တဲ့အများကြီးတက်နေရပါတယ်။ဒါကြောင့်အဲ့ဒီသင်တဲ့တွေကိုကျောင်းမှာပဲညနေပိုင်းမှာဖွင့်ရင်ပိုပြီးအဆင်ပြေမယ်လို့ကျွန်တော်ယုံကြည်ပါတယ်။တက္ကသိုလ်ပရဝံသင်မယ်လဲ၆ပုတ်အများကြီးရှိတဲ့အတွက်ကြောင့်တက္ကသိုလ်ရဲ့ပရဝံအတွက်အကြီးအရောက်ဆူးစေပါတယ်။ရန်ကုန်ကျုံးနဲ့နေကျုံးတွေရဲ့ကွာခြားချက်တွေကိုလည်းအစိုးရအနေနဲ့ထိုင်ကြည့်ပေးစီချင်ပါတယ်။အပြင်ပိုင်းအပြင်မှာလောလောနဲ့ဆရာကြီးဆရာမကြီးတွေကဖိတ်ပြီးတော့အကျုံးမှာအင်ဂျင်နီယာပဲတဲ့ပညာရဟောပြောပွဲတွေကိုလည်းအများကြီးပြုလုပ်ပေးစီချင်ပါတယ်။ကျုံးလူကျုံးသားတွေအတွက်အလုံးလုံးလုံးရှိတဲ့အစုံတွေကိုလည်းဆုလုပ်ပေးစီချင်ပါတယ်။တက္ကသိုလ်တစ်ခုရဲ့အဓိကလိုအပ်ချက်ပြတဲ့သူရတနာနဲ့သူရတနာနဲ့ project တွေအတွေ့လည်းလိုအပ်တဲ့ထောက်ပံ့ငွေအလုံးလုံးလုံးရှိတဲ့ထောက်ပံ့ငွေတွေကိုအစိုးရအနေနဲ့ထောက်ပံ့ပေးစီချင်ပါတယ်။ကျုံးမှာလုပ်တဲ့ကျုံမှသင်ရတဲ့အင်ဂျင်နီယာပညာရပ်တွေကိုကျုံတို့ကျုံသားတွေလှုပ်လှက်ဆော်ရွေးချက်ခွင့်ရရှိစေဖို့အတွက်လည်းပြုလုပ်ပေးစီချင်ပါတယ်။ဒါမှလည်းစိတ်ဝင်စားစွာနဲ့အင်ဂျင်နီယာပညာရပ်တွေကိုသင်ကြားသင်ယူနိုင်မှာဖြစ်ပါတယ်။နောက်တစ်ခုကအကြောင်းရင်းမှာဒီပြတဲ့ကုသိုလ်တွေမှာ HRNIR ရုံးခန်းတွေလူအဆောင်ရမ်းလူဆောင်အရင်းမြင့်နဲ့နိုင်ငံကဆက်ဆံရေးရုံးတွေကိုလည်းဖွင့်လှစ်ပေးစီချင်ပါတယ်။လုံငန်းခွေနဲ့ပုံမသက်ဆိုင်တဲ့ဘာသာရပ်တွေကိုလည်းပုံမသင်ကြားပေးစီချင်ပါတယ်။ကျောင်းမှာဆိုရင် speaking နဲ့ listening တွေကိုလည်းခုတည်းပုံမသင်ကြားပေးစီချင်ပါတယ်။ဒီကောင်ချောင်းနေနဲ့ပြောချင်တာကတော့ကျောင်းမှာရရှိတဲ့ဘွဲ့လက်မှတ်တွေကိုနိုင်ငံကအတိအမှတ်ပြုစီအောင်အစိုးရအနေနဲ့တည်ချောင်းရရှိအောင်ပြုလုပ်ပေးစီချင်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ဒဝဲနီးပညာတက်ကတူကမောင်နေလင်းသူရဲ့ယုံကြည်ရာကိုတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ပိုလန်နိုင်ငံဟာအမေရိကန်ရဲ့အင်မတန်ထူးခြားတဲ့ဒီမိုကရေစီမဟာမိတ်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကသူ့ရဲ့ပိုလန်ခီးစဉ်အတွင်ပြောပါတယ်လုံခြုံရေးကိစ္စဟာအမေရိကန်ရဲ့နိုင်ငံတကာဆက်ဆံရေးကိစ္စရဲ့အားလုံးရဲ့အရှိဆုံးမှရှိသလိုအဓိကကြားတဲ့ကိစ္စလည်းဖြစ်ကြောင်းနဲ့ဒီကိစ္စရမှာပိုလန်နိုင်ငံထက်ပိုပြီးဘယ်နိုင်ငံမှအရေးမကြီးဘူးလို့လည်းသူကအလေးထားပြောပါတယ်။ပိုလန်နဲ့အမေရိကန်ဟာဥရောပရဲ့ဘေးအန္တရာယ်တွေကိုတားဆီးရေးနဲ့ကာကွယ်ရေးစွမ်းအားတွေကိုပိုပြီးအားကောင်းခိုင်မာလာအောင်နေတူအဖွဲ့ကနေတဆင့်အတူပူးပေါင်းဆောင်ရွက်လျက်ရှိပါတယ်။ပိုလန်ဟာသူတာဝန်ယူထားတဲ့ကာကွယ်ရေးအသုံးစရိတ်နှစ်ရာဂိုင်းနှုန်းကိုပေးထားပြီးဖြစ်ပါတယ်။တကယ်တော့ပိုလန်နိုင်ငံဟာသတ်မှတ်ထားတဲ့နှစ်ရာဂိုင်းနှုန်းတက်တောင်ပို့ပြီးပေးထားတာဖြစ်ပြီးဒါဟာပိုလန်အတွက်သာမကနေတိုးမဟာမိတ်အဖွဲ့တွေအတွက်လည်းအကျိုးကျေးဇူးတွေရရှိနိုင်တယ်လို့ဝန်ကြီးတီလာဆန်ကမှတ်ချက်ပေးပြောကြားပါတယ်။တစ်ဖက်မှာလည်းအမေရိကန်နဲ့ပိုလန်နှစ်နိုင်ငံဟာစိုက်ဘာချိမ့်ချောက်မှုနဲ့သတင်းမှားတွေဖြန့်ချိမှုစတာတွေကိုဆန့်ကျင်တိုက်ဖျက်ရမှာလဲ ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်နေသလိုယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထက်ခိုင်မြဲရေးတွေထိမ့်သိမ်းထားနိုင်ရေးထောက်ခံပတ်မှုမှုတွေကိုလည်းပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ Nord Stream 2ကုမ္ပဏီက Baltic ပင်လယ်ကိုဖြတ်ပြီးရုရှားကနေဥရောပစီဓာတ်ငွေ့တင်ပို့မဲ့စီမံကိန်းတွေကိုပိုလန်လိုပဲအမေရိကန်ကလည်းစန့်ကျင်ပါတယ်။ဒီလိုစန့်ကျင်တာဟာဥရောပရဲ့လောင်စာလိုအပ်ချက်အတွက်ရုရှားကိုမှီခိုအားထားမှုတိုးလာမှာနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့နယ်စပ်တွေမှာနောက်ထပ်စီးရီးအရှိန်ကြီးထွားမြင့်မားလာအောင်လုပ်ရမှာရုရှားသမ္မတဗလာဒီမီယာပူတင်ကိုဒေါ်လာဘီလီယံပေါင်းများစွာထည့်ဝင်ပေးလိုက်သလိုဖြစ်ရကြမှာကိုစိုးရိမ်တဲ့အတွက်ဖြစ်ပါတယ်။ဒီလိုစန့်ကျင်ကန့်ကွက်မှုဟာကျွန်တော်တို့ရဲ့အပြန်အလှန်မဟာဗျူဟာမြောက်တဲ့အကျိုးစီးပွားအတွက်ဖြစ်ပါတယ်။နောက်ပြီးပိုလန်နိုင်ငံသားမကဥရောပတိုက်နိုင်ငံအားလုံးကလည်းရေရှည်လုံခြုံရေးအကျိုးစီးပွားအတွက်လောင်စွာစွမ်းအင်ကိုနေရဆောင်ကနေရယူတင်တယ်လို့ကျွန်တော်တို့ကဆွဲဆဲမြဲမြဲယုံကြည်ထားပါတယ်လို့လည်းဝင်းကြီးတေလာဆန်ကပြောပါတယ်။အမေရိကန်ကထုတ်လုပ်တဲ့သဘာဝဓာတ်ငွေ့အရေးကိုဈေးလျှော့ရောင်းပေးတာအပါအဝင်နော်ဝေးကနေပိုလန်ဘော်တစ်သဘာဝဓာတ်ငွေ့ပိုက်လိုင်းလို့ပိုပြီးတင့်တင့်ကောင်းမွန်တဲ့ပင်လယ်သုံးခုအစီအစဉ်လို့ပိုလန်နဲ့ဥရောပနိုင်ငံတွေကိုပိုပြီးကောင်းမွန်တဲ့တခြားနည်းလမ်းတွေနဲ့လောင်စာဖြည့်တင်းမှုရရှိစေမယ်ဓာတ်ငွေ့ပိုက်လိုင်းစီမံချက်တွေကတစ်ဆင့်ပိုလန်နိုင်ငံရဲ့စွမ်းအင်လိုအပ်ချက်အမျိုးမျိုးနဲ့လုံခြုံရေးတွေမှာပံ့ပိုးကူညီဝင်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိပါတယ်။ကျွန်တော်တို့အတိတ်ကာလမှာတုန်းကဆောင်ရွက်ခဲ့ကြတဲ့အတိုင်းအမေရိကန်ပြည်ထောင်စုဟာပိုလန်နိုင်ငံသားတွေနဲ့အတူရပ်တည်ခွင့်ရတဲ့အတွက်ဂုဏ်ယူဝမ်းမြောက်လျက်ရှိပါကြောင်းနဲ့ရှေ့လာမယ့်အနာဂတ်မှာလည်းအခုလိုပဲရပ်တည်သွားမှာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတေလာဆန်ကပြောကြားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်တော့ဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA ကအခုထုတ်လွှင့်ပေးနေတဲ့မနေ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိဒိုင်းနိုမီတာ16 19နဲ့24တို့ကနေထပ်မံပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာတာပလေးနေ့မနေ့ခင်းအစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စန်းတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအစိုးရရန်ရည်ရဆိုင်ဖို့ချင်းချောက်ထားတဲ့အချိန်မတိုင်ခင်တရက်ဖက်အလိုမှာအထက်လွှတ်တော်ကပါတီနှစ်ရခေါင်းဆောင်တွေသဘောတူမှုတရားရရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ဘ ਹੁ အစိုးရအတွက်နှစ်စာခွင့်ပြုငွေရရှိသွားပြီဖြစ်ပေမဲ့အငင်းပွားနေတဲ့လူဝင်မှုပြဿနာကတော့မပြေလည်သေးပါဘူး။အခုသဘောတူညီချက်ဟာနိုင်ငံကာကွယ်ရေးပြည်တွင်းအစီအစဉ်တွေအတွက်အစိုးရအနေနဲ့နှစ်နှစ်တာကာလအတွင်းဒေါ်လာဘီလီယံ300ခွင့်ပြုမဲ့ကိစ္စဖြစ်ပါတယ်။ဒီသဘောတူညီချက်ပေါ်စမရအင်ဂျီရောကတစုံတရာတောင်းယူပြောကြားခြင်းမရှိသေးပါဘူးအောက်လွှတ်တော်မှလည်းဆက်လက်ညှိနှိုင်းရအောင်မှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ် Bastille Day ခေါ်ပြင်သစ်အမျိုးသားနေအခမ်းအနားကိုကြီးစုခဲ့ရပြီးတဲ့နောက်အဲ့ဒီအခမ်းအနားရဲ့ပုံမကြီးမားတဲ့စည်ပြအခမ်းအနား Washington မြို့တော်မှာကျင်းပပြီးအမေရိကန်ရဲ့စိတ်ညာကြီးမားမှုကိုပြသမဲ့အစီအစဉ်တွေလုပ်ဖို့ပင်ကန်စစ်ထနာချုပ်ကအကြီးအကဲတွေကိုသမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးလိုက်ပါတယ်ကာကွယ်ရေးဝန်ကြီး Jim Mattis ကစည်ပြအခမ်းအနားနဲ့ပတ်သက်ပြီးအစီအစဉ်တချို့ကိုလှုပ်ဆောင်ဖို့ညွှန်ကြားထားပြီးနောက်ဆုံးရွေးချယ်ဆုံးဖြတ်ချက်ချဖို့တဲ့သမ္မတစီတင်ပြမှာဖြစ်ကြောင်းသမ္မတရဲ့စစ်တပ်ပေါ်ချစ်ခင်လေးစားမှုကိုစုနေနဲ့ကောင်းကောင်းသဘောပေါက်ကြောင်းပြောကြားလိုက်ပါတယ်မြန်မာအင်ဂျင်ထိုင်းနိုင်ငံမှာနောက်ပတ်ကျရင်ပြုလုပ်မယ့် American ဥဆောင်စည်ရေးလက်ကျင်းမှုကမြန်မာနိုင်ငံကိုဖယ်ထုတ်ဖို့ American လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်ရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအရေးယူဆောင်ရွက်ရေးအတွက်အမေရိကန်ကဒဏ်ခတ်ရယူမှုတွေပိုချမှတ်ပြီးဖိအားပေးဖို့တောင်းဆိုနေချိန်မှာအခုလိုတောင်းဆိုလာတာလည်းဖြစ်ပါတယ
်။ထိတန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကျော်စန်းသာကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ်ခင်ဗျာ။ BOE ရဲ့ညနေပဲ6နိုင်ကိုရနေ9နိုင်ထိထုတ်လို့မဲ့အစီအစဉ်ကို9မီတာ16 19နဲ့25တို့ကနေအတန်းလွှင့်ပေးမှာပါ။ BOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကဘာနှံကတောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပ
This program has come to you from the Voice of America, Washington.